Welcome to the Voice of America in Burmese.
Mingla mane khin ma sha. Washington ni ro view American tan ga ni 2020 August la 6 ye. Che tabri ni mane khin season re go Myanmar san lo de mane 6 na yi ga ni 9 na yi thi. Line lo meter 2440 ne 51. Line lo meter 190 ro ga ni thaut lwin pin ni ba bi. Chama khin myo tat ba.ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။လူငယ်လူရယ်တွေအနေနဲ့ COVID-19 ကမ္ဘာကာယရောဂါကူးစက်ပြန့်နှံ့မှုကာကွယ်ရေးအတွက်အပေါင်းအသင်းတွေစုဝေးတာနဲ့ပါတီပွဲသွားတာတွေမလုပ်ကြဘူး။ WHO ကမ္ဘာကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကဗိုလ်တပုနေမှာတိုက်တွန်းလိုက်ပါတယ်။ဒီ virus ပိုးပြန့်ပွားမှုနှေးကွေ့အောင်ဒါမှမဟုတ်ရပ်သွားအောင်အရေးပါတဲ့ကဏ္ဍကနေလူငယ်တွေပါဝင်ကူညီဖို့လိုနေပြီလို့ WHO အရေးပေါ်ဆိုင်ရာအကြီးအကဲ Mike Ryan နဲ့WHO ကူးစက်ရောဂါပြန့်ပွားမှုနဲ့ကာကွယ်မှုဆိုင်ရာပညာရှင် Maria Kakhov တို့ကဗိုလ်တပုနဲ့ WHO Geneva ရုံးချုပ်သတင်းစာရှင်းလင်းပွဲမှာတိုက်တွန်းလိုက်တာပါ။ကမ္ဘာတစ်လုံးမှာကြည့်ရင်ဒီရောဂါမပြန့်ပွားအောင်တခြားနိုင်ငံတွေထက်ထိန်းချုပ်မှုလုပ်နိုင်တဲ့နိုင်ငံတွေမှာတော့ညကလပ်တွေအရက်ဘားတွေနဲ့လူငယ်တွေတော့ရစုဝေးလေရှိတဲ့နေရာတွေမှာဒီရောဂါကူးစက်မှုတိုးလာတာတွေ့နေရတယ်လို့ပြောပါတယ်။ဒါကြောင့်ရောဂါကူးစက်ဖို့အခွင့်အလမ်းပိုးပြီးများတဲ့လူစုပျော်ပွဲကျင်းပတာကိုလူငယ်တွေဆင်ခြင်ကြဖို့ Mike Ryan ကသတိပေးလိုက်တယ်လို့ Van Kerkhove ကလည်းပါတီပွဲတွေအရက်ဘားတွေတည်းမကဘဲအားကစားပွဲအတူကြည့်တာလို့လူစုလူဝေးမှုကလည်းအဆုလိုက်ပြုံလိုက်ယောဂကူးစက်မှုဖြစ်ပွားစေတာကြောင့်လူချင်းခတ်ခွာခွာနေတဲ့အလေချိန်ကိုဆက်ပြီးလုပ်ကြဖို့တိုက်တွန်းလိုက်ပါတယ်။ American သမ္မတ Donald Trump ကသူ့ဌာနပြည်နယ်အဖြစ်သတ်မှတ်ထားတဲ့ Florida ပြည်နယ်မှာစာလိုက်ကနေမဲပေးတာကသူ့အတွက်ဘာပြဿနာမှမရှိဘူးလို့ပြောပေမဲ့အနောက်ဘက်ချမ်းမှရှိတဲ့နေဗာဒါပြည်နယ်ကစာလိုက်ကနေမဲပေးခွင့်ပြုလိုက်တာကိုတားနိုင်ဖို့အတွက်သမ္မတထရန့်မဲဆွဲအဖွဲ့နဲ့ Republican Party ကနေဗာဒါပြည်နယ်ကိုအင်ကာနေမှာတရားဆွဲဆိုလိုက်ပါတယ်။ဆနေနေ့ကနေဗာဒါပြည်နယ်အစိုးရကစာလိုက်ကနေမဲပေးမှုကိုခွင့်ပြုလိုက်တာဟာဒီနိုဝင်ဘာ3ရက်သမ္မတရွေးကောက်ပွဲမှာမဲမတမာမှုတွေဖြစ်လာနိုင်တယ်လို့ပြောပြီးတရားဆွဲတာပါ။စာလိုက်ကနေမဲပေးတဲ့အခါပြည်နယ်ရင်းနှင်းမဲဆန္ဒရှင်တွေအတွက်မဲပြားတောင်းခံတဲ့လျှောက်လော်တွေပေးပို့အောင်မှာဖြစ်ပြီးမဲဆန္ဒရှင်တွေဘက်ကဒီလျှောက်လော်တွေပြန်ပြီးပို့ပြီးမှတကယ်မဲပြားတွေပေးရမှာဖြစ်ကြောင်းဒါပေမဲ့နေဗာဒါလိုပြည်နယ်တွေကတော့မဲပေးဖို့စင်းဝင်တဲ့မဲဆန္ဒရှင်အားလုံးအတွက်မဲပြားတွေကိုအလိုလျောက်စနစ်နဲ့ပို့ပေးဖို့စီစဉ်နေတာဖြစ်ကြောင်းဗိုလ်တပုနဲ့ Fox သတင်းဌာနမင်းမြန်ကမ်းမှာသမ္မတထရန့်ကပြောကြားခဲ့တာပါဆရိတ်ကနေမဲပေးတာကိုသူလက်ခံနေတဲ့ဒီလိုမဲပေးမှုဟာမဲပေးလုပ်ငန်းစဉ်တိုင်းတွားရမှာဖြစ်ကြောင်းနဲ့နေဗာဒါလိုပြည်နယ်မှာဒါမျိုးမဟုတ်ကြောင်းနဲ့သမ္မတကပြောပါတယ်။စာရိုက်ကနေမဲပေးတာဟာမဲမတမာမှုတွေကျေပြည့်ပြည့်ညံ့ဖြစ်လာနိုင်ခြင်းရှိတယ်လို့သမ္မတကပြောပေမဲ့အမေရိကန်မှာဒါမျိုးဖြစ်လို့မရှိပါဘူး။ဒီနှစ်မှာကိုရိုနာဗိုင်းရပ်စ်ကာယရောဂါကြောင့်လူကိုယ်တိုင်မဲအောင်မသွားဘဲစာရိုက်ကနေမဲပေးမှုတွေပိုများမယ်လို့မျှော်လင့်ရတယ်လို့မဲရေးတွက်ရမှာတော့ပြဿနာတွေကြီးလာနိုင်ခြင်းရှိနေတာပါ။တရုတ်ပြည်မကြီးရဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့တရုတ်ကသတ်မှတ်ထားတဲ့ထိုင်ဝမ်ကိုရပ်ပိုင်းတွင်းမှာပဲအမေရိကန်ကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီး Alex Azar တွားရောက်မဲ့ကိစ္စဟာတရုတ်အစိုးရကိုစိတ်ဆိုးဒေါသထွက်စေခဲ့ပါတယ်။ဝန်ကြီး Azar ရဲ့ဒီသမန်းဝင်ခီးစဉ်ဟာအမေရိကန်တိုင်ဝမ်နှစ်နိုင်ငံကြားမဟာမိတ်ဖြစ်မှုကိုပိုခိုင်မာစေတယ်လို့ COVID-19 ကမ္ဘာကာယရောဂါတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်မှုကိုလည်းညှင့်တင်နိုင်မှာဖြစ်ကြောင်းအင်္ဂါနေ့မှာကျန်းမာရေးနဲ့လူမှုဝန်ထမ်းဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဆက်ချကောင်းမွန်တဲ့အစီအပစ္စည်းနဲ့အရေးပါတဲ့ဤပညာရေးကဘာတလွှဖြန့်ဖြူးပေးနေတဲ့ထိုင်ဝမ်ရဲ့ COVID-19 တုံ့ပြန်ဆောင်ရွက်ရေးဆိုင်ရာနဲ့ထိုင်ဝမ်ရဲ့အခမ်းကဏ္ဍနဲ့ပတ်သက်ပြီးထိုင်ဝမ်ကျန်းမာရေးကျွမ်းကျင်သူတွေနဲ့ဝန်ကြီးအဇာဆွေးနွေးဖို့ရှိပါတယ်။အခုခေတ်ဆင်မှာဝန်ကြီးအဇာဟာထိုင်ဝမ်သမ္မတဆိုင်ယင်ဝမ်နဲ့တွေ့ဆုံမှာဖြစ်ကြောင်းထိုင်ဝမ်နိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရကတော့အမေရိကန်တရုတ်ဆက်ဆံရေးမှာထိုင်ဝမ်ကိစ္စအရေးပါဆုံးနဲ့အထူးသတိထားရမယ့်ကိစ္စဖြစ်ကြောင်းနဲ့ကမ္ဘာစီးပွားရေးအင်အားကြီးဆုံးနိုင်ငံကြီးနဲ့နိုင်ငံခြားဆက်ဆံရေးထိခိုက်စေမဲ့ထိုင်ဝမ်နဲ့တည်ဝင်ဆက်ဆံတဲ့ပုံစံအလုံးကိုအမေရိကန်ကရပ်ဆိုင်ဖို့အတွက်တိုက်တွန်းပါတယ်။ဒါအပြင်ဒီကိစ္စအတွက်တရုတ်နိုင်ငံခြားရေးဝန်ကြီးဌာနကပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းလည်းပြောပါတယ်။လက်ဗနန်အစိုးရဝန်ကြီးများအဖွဲ့ကဘေရွတ်မြို့ကိုသတင်းနှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါအပြင်လူပေါင်း100ကျော်တည်ဆွန့်ခဲ့တဲ့ဘေရွတ်မြို့ကစိတ်ကန်းကုန်လုံရုံပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေချေချုပ်ချထားဖို့လေလက်ဗနန်အစိုးရကစစ်တပ်ကိုအမိန့်ပေးခဲ့ပါတယ်။အင်ကာနိကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးနောက်မှာခုလိုအရေးပေါ်ချင်းနေကြညာလိုက်တာဖြစ်ပြီးဒီချင်းနေမှာစစ်တပ်ကိုအာဏာအပြည့်ပေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအတိအကျသ တည်တည်ချာချာမသိရသေးပေမဲ့အခုပောက်ကွဲခဲ့တဲ့တူလောင်ယုံတွေမှာလုံခဲ့တဲ့6နှစ်ခရဲကအမ်မိုနီယမ်နိုက်ထရိတ်တန်ပေါင်းများစွာတူလောင်ထားတာကြောင့်ဒါနဲ့ပတ်သက်ပြီးအဓိကထားဆန်းစစ်နေတယ်လို့လေဗနန်အရာရှိတွေကပြောပါတယ်။ပောက်ကွဲမှုကလည်းပတ်ဝန်းကျင်တစ်ခုလုံးကိုပျက်စီးစေခဲ့တယ်လို့သေဆုံးရသူကလည်း135ဦးတည်းမနည်းရှိပြီးဒဏ်ရာရသူက9000ကျော်ရှိနေတယ်လို့လေဗနန်ကျန်းမာရေးဝန်ကြီးကပြောပါတယ်။လက်ဗနန်ဝန်ကြီးချုပ်ကတော့နိုင်ငံတော်မှာ၃ရက်ကြာကြေကွဲဝမ်းနည်းပွဲနေ့အထိမ်းအမှတ်ကျင်းပခဲ့ပါတယ
်။ VOA American တံမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5.85 နဲ့လိုင်းဒိုမီတာ190kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျွန်တော်ရဲမတော်ပါ VOE American အသံရဲ့နောက်ဆုံးရမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာပေးတော့ပါမယ်အရှိတောင်အရှဒေသမှာဈေးကွက်ချက်ထွန်းလာနေတဲ့ Japan Mitsubishi Car Company ကမြန်မာနိုင်ငံမှာကားထုတ်လို့ရေးစက်ရုံတည်ယုံတည်ဆောက်ဖို့စဉ်းစားနေတယ်လို့ Mitsubishi အမှုဆောင်အရာရှိချုပ် Takeo Kato က Nikkei Asian Review သတင်းဌာနကိုပြောပါရယ်ဘယ်နေရာမှာစောင့်မလဲဆိုတာနဲ့ဘယ်တော့စောင့်မလဲဆိုတာကိုတော့မဆုံးဖြတ်ရသေးဘူးလို့သူကပြောပါရယ်ပြီးခဲ့တဲ့ဇူလိုင်လနှောင်းပိုင်းကထုတ်ပြန်ခဲ့တဲ့ Company ရဲ့နှစ်လက်စီမံကိန်းအစီအစဉ်တွေအရ Mitsubishi Car Company ကအရှိတောင်အရှစင်နိုင်ငံအဖွဲ့ဝင်နိုင်ငံတွေမှာဦးစားပေးဈေးကွက်ချက်ထွန်းလာနေတာဖြစ်ပါရယ် Vietnam, Thai, Indonesia နဲ့ Philippines နိုင်ငံတွေမှာလည်းMitsubishi ကဆက်ယုံတွေတိစောက်ထားပြီးဖြစ်ပါတယ်။ဗီယက်နမ်နိုင်ငံမှာနောက်တဲ့ဆက်ယုံတစ်ခုထပ်ပြီးတိစောက်ဖို့စဉ်းစားနေပြီးတဲ့နောက်အခုကမြန်မာနိုင်ငံကိုလည်းဒီစီဇန်နဲ့ထည့်သွင်းလာတာဖြစ်ပါတယ်။ Mitsubishi Company ဟာဥရောပနဲ့တခြားအရေးကြီးတဲ့ဒေသတွေမှာလုပ်သားအင်အားတွေကိုဖြတ်တောက်ပြီးလုပ်ငန်းတွေ short ချလဲပတ်တော့မှာဖြစ်တယ်လို့လည်း Nikkei Asian Review သတင်းကပြောပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့ဂျာလာလာဘွာပူဒူ area မှာမြန်မာတွေဥဆောင်တဲ့စာချုပ်စာတမ်းအတူလုပ်တဲ့ဂိုင်းနှဂိုင်းကိုမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကဩဂုတ်လ4ရက်နေ့ကစစ်ဆေးရေးတခုနဲ့နေနေနိုင်ခဲ့တယ်လို့ဗနာမာသတင်းဌာနကပြောပါရယ်အဲ့ဒီဂိုင်းတွေလှူရှားနေတာနှစ်နှစ်နီးပါးရှိနေပြီဖြစ်ပြီး2019ခုနှစ်မှလာတဲ့ကေဒါပြည်နယ်ကွာလာမူဒါကမ်းခြေကိုရိုဟင်ဂျာလေတစင်းကန့်ကတ်ခဲ့ပြီးနောက်ပိုင်းအနာပိုင်တွေကချီယခံလိုက်မိခဲ့တာလို့လည်းမလေးရှားလူဝင်မှုကြီးကြပ်ရေးဌာနညွှန်ကြားရေးမှူးချုပ်ဒတ်တုခိုင်ရူဇမီ.ကပြောပါတယ်။အဲဒီဂိုင်းတွေဟာရိုဟင်ဂျာတွေနဲ့ရခိုင်မွတ်စလင်တွေကိုအဓိကပစ်မှတ်ထားလုပ်ငန်းဆောင်ရွက်ပေးနေတာလည်းဖြစ်ပါတယ်။ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရော UNHCR အသီးမှတ်ပြုကပ်ပြားမလေးရှားကရိုဟင်ဂျာအဖွဲ့အစည်းတွေရဲ့ကပ်ပြားနဲ့လူဝင်မှုကြီးကြပ်ရေး ICAD တွေအပါအဝင်အထောက်ထားကပ်ပြားအတူတွေကိုကပ်ပြားမျိုးစားပေါ်မူတည်ပြီးမလေးရင်းကစ်30ကနေ150အထိယူပြီးအဲ့ဒီဂိုင်းတွေကဖန်တီးပြတယ်လို့လဲဒတ်တုခါရူဇမီ.ကပြောပါတယ်။တနေ့ကိုဝန်ဆောင်မှုပေးရသူ30က50အထိရှိပြီးတနေ့ကိုစာရွက်စာတမ်းအထောက်ထားအတူ14,000လောက်လိမ့်လဲဖန်တီးပေးနေတာလည်းဖြစ်ပါတယ်။ဩဂုတ်လ4ရက်နေ့ကစစ်စင်ရေးမှာတော့မြန်မာ15ယောက်နဲ့ဘင်္ဂလားဒေ့ရှ်တယောက်ကိုဖမ်းဆီးနိုင်ခဲ့ပြီးအရှင်ကိုတော့ပြင်းပြင်းထန်ထန်လို့ဖို့စစ်ကောင်စာထုတ်ထားတယ်လို့ပြောပါတယ်။မွတ်စလင်ဘာသာဝင်အများစုရှိတဲ့မလေးရှားနိုင်ငံဟာပင်လယ်ဒေ့ရှ်ဒုက္ခသည်စခန်းတွေနဲ့ရွန်ဂျာသုံးတို့ကိုလက်မခံတဲ့မြန်မာနိုင်ငံတွေကနေထွက်ပြေးလာသူရွန်ဂျာအများစုလာရောက်လို့တဲ့နေရာဖြစ်ပါတယ်ခင်ဗျာ။ထိုင်းဆိုရစန့်ကြည်ရေးចောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့သူ9ဦးကိုလူစုဝေးတာကိုတားမြစ်ထားတဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေကိုချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကစင့်ခေါ်လိုက်ပါတယ်။စစ်စေးမေးမြန်းဖို့စစ်ခေါ်ခံရတဲ့အထက်ထိုင်းနိုင်ငံရဲ့စစ်မြေခံပီးရင်စနစ်ကိုပြုပြင်ပြောင်းလဲဖို့တောင်းဆိုခဲ့သူလူခွင့်ရေးလှှရှားသူရှင်းနေအာနော်နမ်ပါလဲပါဝင်ပါတယ်။ထိုင်းနိုင်ငံမှာဇူလိုင်လလယ်ကတည်းကကျောင်းသားတွေဦးဆောင်တဲ့အစိုးရစန့်ကျင်စန္ဒပြပွဲတွေနေ့တိုင်းဆိုသလိုပေါ်ပေါက်နေကြတာပါ။သူတို့ကလက်ရှိဝန်ကြီးချုပ်ပရယူချန်အိုချာရာထူးကနှုတ်ထွက်ပေးဖို့နဲ့စစ်တပ်ကရေးဆွဲထားတဲ့အခြေခံဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုနေတာဖြစ်ပါတယ်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုဟန်တာဖို့နိုင်ငံတွင်းအရေးပေါ်တာမြင့်ချက်အမိန့်ကိုမလာကလေးကချမှတ်ထားခဲ့ပြီးအခုဩဂုတ်လကစလို့ဒီအမိန့်ကိုနိုင်ငံရေးရလူစုလူဝေးပြုလုပ်တာတွေကိုတားဆီးဖို့အသုံးပြုနေတာလည်းဖြစ်ပါတယ်။ပြီးခဲ့တဲ့လကလည်းပြည်နယ်တစ်ခုမှာဒီအမိန့်ကိုချိုးဖောက်မှုနဲ့နိုင်ငံရေးတက်ကြွလှုပ်ရှားသူခေါင်းဆောင်6ဦးကိုခေါ်ယူစစ်ဆေးခဲ့ပါသေးတယ်။ထိုင်းနိုင်ငံနဲ့ဆန္ဒပြပွဲတွေနေ့တိုင်းနေ့ပါဖြစ်နေချိန်မှာပဲထိုင်းစစ်တပ်အကြီးအကဲအပီရာကွန်ဆွန်ဘုံကစစ်တပ်သူတို့ကိုဗိုလ်တပ်ကတွားရောက်ချိန်မှာတိုင်းပြည်ကိုမုန်းတီးနေသူတွေဟာကိုရိုနာဗိုင်းရပ်စ်နဲ့တိုင်းပြည်ကိုပိုပြီးဒုက္ခရောက်အောင်လုပ်နေတယ်လို့ပြောပါရယ်ကိုရိုနာဗိုင်းရပ်စ်ကိုကုစားနိုင်ပေမဲ့တိုင်းပြည်ကိုမုန်းနေသူတွေကတော့ကုစားလို့မရနိုင်ဘူးလို့လည်းပြောဆိုသွားပါရယ်လက်ရှိထိုင်းစစ်တပ်အကြီးအကဲဟာဘုရင်သစ္စာခံအုပ်စုတွေကဖြစ်ပြီးအရင်ကလည်းဆန္ဒပြသူတွေကိုပြစ်တင်ဝေဖန်ပြောဆိုခဲ့ဖူးပါရယ် အိန္ဒိယနိုင်ငံအယုဒယာမြို့မှာမွတ်စလင်နဲ့ဟိန္ဒူဘာသာဝင်တွေအကြားဆယ်စုနှစ်တွေကြာအငြင်းပွားနေတဲ့ဘာသာရေးမြေပေါ်မှာဟိန္ဒူဘုရားကျောင်းစတင်ဆောက်လုပ်ဖို့အိန္ဒိယဝန်ကြီးချုပ်နာရင်ဒရာမိုဒီကမနေ့ဗုဒ္ဓဟူးနေ့ကအုတ်ပြစ်ချပေးလိုက်ပါတယ
်။ Hamari Rashtriya Bhavana ka Prati
ဒီဘုရားကျောင်းဟာကျွန်တော်တို့ယဉ်ကျေးမှုရဲ့ခေတ္တတည်ငြိမ်တာဖြစ်လာမှာပါ။တမောင်များစွာသောပြည်သူတွေရဲ့ညီညွတ်မှုပြည့်ယုံဖြစ်လာမှာပါလို့ဥပ္ပစ္စပွဲမှာအနည်းဝန်ကြီးချုပ်မိုရီကပြောသွားပြပါတယ်။ဒီဖျားချောင်းကိုတိဆောက်နိုင်ခဲ့တာဟာဝန်ကြီးချုပ်မိုရီဦးဆောင်တဲ့ဗရာတီးယားဂျနတာပါတီ BJP ပါတီအတွက်အောင်ပွဲတစ်ခုလည်းဖြစ်ပါတယ်။ဟိန္ဒူဖျားယာမအထိမ်းမှဖျားချောင်းကိုဒီမြေပေါ်မှာတိဆောက်နိုင်ရေးနှစ်ပေါင်း30လောက်ဆော့အော့ပြီး BJP ပါတီထင်ရှားလာတာလည်းဖြစ်ပါတယ်။အိန္ဒိယနိုင်ငံသမိုင်းမှာထင်ရှားတဲ့မွတ်စလင်အုပ်ချုပ်သူတွေကဒီမြေပေါ်မှာဘာပရီပလီကို1528ခုနှစ်မှာဆောက်လုပ်ခဲ့တာဖြစ်ပေမဲ့အဲ့ဒီပတိုင်ခင်ကလေးကဟိန္ဒူဘာသာဝင်တွေရဲ့မြင့်မြတ်တဲ့မြေဖြစ်ခဲ့တယ်လို့ဟိန္ဒူဘာသာဝင်တွေကပြောပြီး1992ခုနှစ်မှာဆန္ဒပြသူတွေကဘာပရီပလီကိုဖြိုချဖျက်ဆီးခဲ့တာလည်းဖြစ်ပါတယ်။မနစ်နိုဘာလာတုန်းကတော့အိန္ဒိယတရားရုံးချုပ်ကဒီမြေပေါ်မှာဟိန္ဒူဘုရားကျောင်းတည်ဆောက်ဖို့အမိန့်ချမှတ်လိုက်ပါတယ်။လာမယ့်3နှစ်ခွဲအတွင်းအပြည့်တည်ဆောက်မှာဖြစ်လို့2024ခုနှစ်အထွေထွေရွေးကောက်ပွဲကျင်းပတဲ့အခါ BJP ပါတီအတွက်နိုင်ငံရေးအကျိုးများရရှိစေမှာဖြစ်ပါရယ်ခင်ဗျာ။ကျန်တာပရင်းနေ့မနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။မလေးရှားနိုင်ငံမှာမြန်မာနိုင်ငံသားတောက်တူကျိုးဆက်ကတည်ဆုံးမှုထပ်မံဖြစ်ပေါ်တဲ့အတွက်နှစ်လအတွင်းကိုကိုကိုအဆုံးစီရင်သူ14ယောက်ထက်မနည်းရှိသွားပြီဆိုတဲ့သတင်းကိုပြောပြပါမယ်။ကျမမအေးမှာပါ။မလေးရှားနိုင်ငံမှာကိုဗစ် -19 ကပ်ရောဂါကာလအတွင်းအခက်ကြုံနေရတဲ့မြန်မာနိုင်ငံသားအလုပ်သမားတွေကတချို့ဟာကိုကိုကိုအဆုံးစီရင်သွားကြတဲ့သတင်းတွေစက်တိုက်ဆိုသလိုထွက်ပေါ်နေတာပါ။ဒီနေ့မှလည်းမလေးရှားနိုင်ငံပူချွန်းမြို့မှာအသက်20အရွယ်မြန်မာလူငယ်တဦးအဆုံးစီရင်သွားတယ်ဆိုတဲ့သတင်းထွက်လာတာကြောင့်မလေးရှားနိုင်ငံကမြန်မာတန်ရုံအလို့သမားတန်ရာရှိဦးအောင်စောမင်းကိုမိကြည့်ခဲ့ပါတယ်
။ဟုတ်ပါတယ်ဒီနေ့လည်းဆက်ဆုံးပါတယ်ဟုတ
်ဟုတ်ကဲ့ဟုတ်ကဲ့ဘယ်နေရာမှာလဲရှင
်ပူချွန်းမှာပါ
ပူချွန်းမှာနော်ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့
သူကရောဟိုဘလူပုံစံမျိုးလဲရှင်ဘလူပုံစံပြည့်ဇဲကျိုးချပဲလား
အော်ဘလက်ကောင်းဘလက်ကောင်းပူချွန်းပေါ့အဲတူတူပါပဲဟုတ်
ဟုတ်ကဲ့
ဘလက်ကောင်းပူချွန်းပေါ့ဟုတ်
ဟုတ်ကဲ့ဟုတ်ကဲ့သူက
ဇဲကျိုးချတည်သွားတာပဲဟုတ
်ဟုတ်ကဲ့
ကျွန်တော်တို့အခုဟာခက်တာရဟိုဟိုပုံကြီးကခံစားချက်တွေနဲ့ကလေးလေးနဲ့ဘလို့စိတ်ခံစားချက်တွေနဲ့လုပ်နေကြလဲမသိပါဘူးမိုင်
းဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ညီရပြန်ရေးတွေကိစ္စတွေရောဘာတွေများထူးတယ်လဲ
သတင်းချက်တိတိကျကျကိုမသိရသေးဘူးမိုင်
းမကြသေးခင်ရပိုင်းအတွင်းကပဲမြန်မာနိုင်ငံသားနှစ်ဦးလဲကိုကိုကိုအဆုံးစီရင်သွားခဲ့တာပါအခုတိတ်ဆုံးသူကတော့မကွေးတိုင်းစင်ပေါဝဲမြို့နယ်ကဖြစ်တယ်လို့လဲမလေးရှားရောက်လူမှုကူရေးအဖွဲ့တွေကဆိုပါတယ်မလေးရှားနိုင်ငံရောက်တရားမဝင်မြန်မာနိုင်ငံသားတွေနေရပြန်ရေးအစီအစဉ်ကိုမြန်မာနိုင်ငံသားဝန်ကြီးဌာနကညှိနှိုင်းစီစဉ်နေတဲ့အကြောင်းပြောဆိုခဲ့တာတလကျော်ကြာပြီဖြစ်ပါတယ်ဒီအစီအစဉ်ရနေရပြန်ဖို့စည်ရင်းပေးသွင်းထားသူလူရေ8000တဲ့မနေ့ရှိနေပြီဖြစ်သလိုတရားဝင်အလုပ်သမားတွေလည်းအလုပ်ကင်မကောင်းတာကျမကြီးမကောင်းတာတွေကြောင့်နေရပြန်ဖို့စည်ရင်းပေးသွင်းထားပြီးလနဲ့ချီပြီးစောင့်ဆိုင်နေကြရတာပါဒီထဲကတချို့ကလည်းမြန်မာနိုင်ငံကိုတရားမဝင်နေဆက်လမ်းကြောင်းတွေကနေပြန်ဖို့ကြိုးစားရကနေဖမ်းဆီးခံရတဲ့အဖြစ်တွေနဲ့လည်းရင်ဆိုင်နေကြရပါတယ်။ကျမမအေးမှာသတင်းပေးပို့နေတာဖြစ်ပါတယ်
။လန်ဒန်တက်သူဆူအက်စ်လို့ခေါ်တဲ့အစီအတိုင်းနဲ့အာဖရိကလေးလာရေးကြောင်းမြန်မာသားဌာနမှူးအငြိမ်းစားဆရာဂျွန်အိုကယ်ခေါ်ဦးလှသိကွယ်လွန်သွားပြီဖြစ်ပါတယ်။ဆရာဂျွန်အိုကယ်ရဲ့အကြောင်းစေတစံကျွန်တော်ကြော်စံတာပြောပြလိုပါတယ်ခင်ဗျ။ဤနည်းရဲ့မြန်မာတွေကဆရာဂျွန်လို့ခေါ်တဲ့မစ္စတာဂျွန်အိုကယ်ရဲ့မြန်မာနာမည်ကတော့ဦးလှသိန်းဖြစ်ပါတယ်။ဒါပေမဲ့သူ့နာမည်အိုကယ်နဲ့အစံဖလှယ်ပြီးတော့ဆရာအိုကယ်လို့လည်းခေါ်လို့ရှိကြပါတယ်။မြန်မာဘာသာစကားသင်ကြားရေးကိုတောက်လျှောက်လုပ်ကိုင်လာခဲ့သူဆရာဂျွန်ကို1934မှာမွေးဖွားပြီးဂန်ဝင်းစာပေအတွေ့အခေါ်ဆီဟောင်းသမိုင်းဘာသာတွဲနဲ့သူဟာအောက်စဖော့ဒ်တက္ကသိုလ်ကဂုဏ်ထူးထောင်အောင်မြင်ခဲ့ပြီးတဲ့နောက်1959ခုနှစ်ကစလို့ဆူအက်စ်ခေါ်လန်ဒန်တက္ကသိုလ်ရဲ့စီတိုင်းနဲ့အာဖရိကလေးလာရေးကျောင်းမှာအလုပ်စဉ်ကတိကအဖြစ်ဝင်ရောက်ထမ်းဆောင်ခဲ့ပါတယ်။အဲ့မှာပဲဘာသာဗေဒနဲ့သတ္တဗေဒတို့စီပူရင်းထိုစဉ်ကမြန်မာသားဌာနပမခဖြစ်တဲ့ဒေါက်တာလှဖြေနဲ့ဆီယမအန်နာအလော့ခေါ်ဒေါက်တင်ခင်ချိုရိုစီမှာမြန်မာစကားမြန်မာစာပေကိုသင်ယူခဲ့ပါတယ်။1960-61မှာမြန်မာနိုင်ငံကိုပထမအဆုံးညီသွားရောက်ပြီးမြန်မာမိသားစုတွေနဲ့မြန်မာအတိုင်းဝိုင်းကြားမှာနေထိုင်ပြီးတော့မြန်မာမှုမြန်မာစကားကိုလေ့လာခဲ့ပါတယ်။ပမခဒေါက်တာဆဖေအနာအလတ်ဒိုနဲ့အတူမြန်မာအင်္ဂလိပ်အဘိဓမ္မာပြဆိုရမှာပါဝင်ခဲ့သလိုသူကိုယ်တိုင်လည်းမြန်မာသဒ္ဒါကျမ်းမြန်မာစာပေဂီတမ မြန်မာဒေသီယစကားစာရီနဲ့ပတ်သက်တဲ့ဆောင်းပါးတွေစာအုပ်တွေလည်းရေးသားခဲ့ပါတယ်။ကွန်ပျူတာမှာမြန်မာလိုရိုက်နိုင်တဲ့ပထမဆုံးမြန်မာဖွန့်ဖြစ်တဲ့ Ava font ကိုတည်ထောင်ခဲ့သူဟာလည်းပဲဆရာ John ပဲဖြစ်ပါတယ်။ဒါ့အပြင် American Congress စာကြည့်တဲ့ Romanization ကိုရောမအခရာနဲ့ပြန်လည်ရေးသားမှုဆိုင်ရာအကြံပေးပုဂ္ဂိုလ် BBC မြန်မာပိုင်းအစီအစဉ်ရဲ့ဘာသာစကားကြည့်ကြသူ VOA နဲ့ RFA တို့ရဲ့မြန်မာဘာသာစကားအကဲခတ်ပုဂ္ဂိုလ်စတဲ့တာဝန်တွေလည်းသူထမ်းဆောင်ခဲ့ပါတယ်။ဘရစ်တိန်ဘာမာဆိုဆိုက်တီလို့ခေါ်တဲ့ဘရစ်တိန်မြန်မာအစဉ်1988ကစပြီးတော့ဆရာဂျွန်ဟာဥက္ကဋ္ဌအဖြစ်ထမ်းဆောင်ခဲ့ပါတယ်။ဘရစ်တိန်မြန်မာဆက်ဆံရေးလှုပ်ဆောင်ချက်တွေကိုအစိမ့်မှပြုသွားအဖြစ်ဘရစ်တိန်ဘီမာကြီးကသူ့ကို OBE ဘတ်စိတ်ချီးမြှင့်ခဲ့ပါတယ်။ဒါအပြင်ဘာသာစကားဆိုင်ရာစွမ်းဆောင်ကြီးတွေအတွက်ဂုဏ်ပြုလက်မှတ်ပေါင်းများစွာကိုလည်းဆရာဂျွန်ဟာလက်ခံရရှိခဲ့ပါတယ်။အမေရိကန်ပြည်ထောင်စု Northern Illinois တက္ကသိုလ်ပမခအငင်းစားမြန်မာစာပေပညာရှင်ဆရာဦးစောထွန်းကလည်းဆရာဂျွန်ရဲ့မြန်မာစာမြန်မာစကားသင်ကြားရေးဆွမ်းဆောင်မှုကိုတာနာပြုတူလို့တင်စားပြီးတော့အခုလိုထည့်ချပြောဆိုပါရစေ
။ဆရာဂျွန်တို့ကတကယ်ဗမာစာဗမာစကားတာနာပြုစစ်စစ်ပါဗျာ။နေရာကအခွင့်သာရနဲ့တိုင်နေဗမာစာဗမာစကားအကြောင်းပြန်မှုမြေရန်စိတ်ပြင်းပြနေတဲ့လူပါ။အခုမဆုံးခင်မှာကိုဗမာပြည်မှာ Zoom နဲ့သင်ပေးနေတော့မှာ။အဲ့ဒီသင်ပေးနေတော့မှာပဲယုတ်ဒီရဲ့ယောဂဖြစ်လာတဲ့အတွက်ကြောင့်ဒါရက်လဲရတာပါပင်စင်ယူပြီးပြီမဲ့ပမာသာတင်တဲ့အလုပ်ကတော့ဘယ်တော့မှနားမယူကြပါဘူးအမေရိကန်မှာလာတင်တယ်ထိုင်းနိုင်ငံမှာသွားတင်တယ်ရန်ကုန်မှာသွားပြီးတော့ကနှစ်တိုင်းလောက်တင်ပါတယ်အဲ့ဒါလောက်ထိဟိုပမာသာတင်ကြရည်အတွက်ဂယုဒ္ဒဆိုင်နဲ့တကယ်ဟိုချိုးချိုးဆာဆာလှုပ်သွားတဲ့ပုဂ္ဂိုလ်ပါ
ကျွန်တော်သာမန်လူတွေကတော့ဆရာဂျွန်နဲ့စကားပြောနေရရင်နိုင်ငံခြားသားနဲ့ပြောနေရတဲ့လူကိုမမှတ်ဖ ೇನೆ ဗမာတယောက်နဲ့ပြောနေရတယ်လို့ထင်ပါတယ်ဆိုတော့ဆရာပညာရှင်တယောက်အနေနဲ့ဆရာဂျွန်ရဲ့မြန်မာဘာသာစကားကျွမ်းကျင်မှုကိုဘယ်လိုအကဲခတ်လို့ပါလဲဆရာဒီညမှာ
ကျွမ်းကျင်မှုကတော့ဗမာတယောက်လိုပဲကျွမ်းကျင်တယ်ဗမာတယောက်ဆိုတဲ့နေရာမှာလည်းပဲသာမန်ဗမာတယောက်မဟုတ်ဖ ೇನೆ ပညာရဗမာတယောက်ကျွမ်းကျင်မှုမျိုးကျွမ်းကျင်တာပါဟိုစကားပြောတဲ့စကားစံကလည်းပဲပမာတန်တိုက်မှာပဲကျွန်တော်တို့ရှိစာရေးရင်လည်းပဲသူပမာလူပဲရေးပါတယ်ရေးတဲ့ပမာစာဟာပမာတယောက်ရေးတာလည်းဖြောင်ပြူးပါတယ်ဟိုဘာကြောင့်အဲ့လိုပြောရလဲလို့ဆိုတော့ဟိုစနစ်ရှိလို့ပါပဲသူတို့ရှိမှာစာရေးပြီးဆိုရင်ဘယ်နေရာစတဲ့ဘာစတဲ့ဆိုတော့အဲ့ဒီစနစ်ကရှိထားတော့ပို့ပြီးတော့ဖြောင်ဖြောင်ဖြူဖြူပြေးပြေးပြေးပြေးချော်ချော်မမရှိနေတာဆရာပမာစာရေးသားဆွမ်းကြီးပါပဲဗျာစလုံးပေါင်းနဲ့မှောက်အောင်ပြတော့မှာ
အခုလာသူနဲ့တနည်းနည်းနေရဆရာဂျွန်အိုခတ်ကွယ်လွန်သွားခြင်းဟာဆိုရင်မြန်မာမှုမြန်မာစာမြန်မာစကားသင်ကြားရေးလောကမှာအစားထိုးမရတဲ့ဆုံးရှုံးမှုတရားဖြစ်တယ်လို့ဆိုရင်မှားမယ်မဟုတ်ကြမှာသရရှင်ခင်ဗျာကျွန်တော်ကြောစမ်းသာပါ
ကျွန်တော်ညဝင်းအောင်ပါကမ္ဘောဒီးယားနိုင်ငံရဲ့စီးပွားရေးမှာငကူကအားထားခဲ့တဲ့ rubber ဆိုက်ခင်းနေနေရမှာအကျိုးအမြတ်ပိုရစေမဲ့တရုတ်အတွက်အဓိကပို့ကုန်ငပြောသီးဆိုက်ခင်းတွေအစားထိုးလာပေမဲ့တောင်သူတွေကတော့ဆိုက်ပျိုးရေးပို့ကုန်ကဏ္ဍနဲ့ပတ်သက်ပြီးတရုတ်နဲ့ကုန်သွယ်ရေးမှာတန်တရာရှိနေတဲ့အကြောင်း VOA ခမာဌာနသတင်းတော်တွေရဲ့သတင်းလွှာကိုတင်ပြချင်ပါတယ်ကမ္ဘောဒီးယားနိုင်ငံအရှေ့ဘက်ခြမ်းနေဆက်တကြောပြည်နယ်တွေမှာမီးသင်းကြောင့်နှောင်းမြေစီလွှာတွေရှိပြီးနှိရှိကန် rubber ဆိုက်ခင်းတွေကျယ်ကျယ်ပြန့်ပြန့်ရှိခဲ့တာပါပြင်းထန်ကိုလိုနီလက်ထက်ကလေးကအဲ့ဒီဒေတာကားလန်တစ်လျှောက်မှာရောဘာဆိုက်ခင်းတွေရှိလာခဲ့ပါတယ်။အခုတော့ဘွန်ခွန်ဒေတာမှာနှစ်ပေါင်း10ခန်းတက်တန်းရှိတဲ့ရောဘာဆိုက်ခင်းတွေကြောင့်တရုတ်စီးပွားရေးသမားတွေလာဆိုက်တဲ့ငပြောဆိုက်ခင်းတွေမြင်လာရပါတယ်။တရုတ်နိုင်ငံသားအချမ်းကြီးကွင်းဟာမျက်စိတဆုံမြင်နေရတဲ့ရောဘာဆိုက်ခင်းတွေကြောင့်မှဆိုက်ကယ်မောင်းပြီးသူ့ရဲ့ငပြောခင်းတွေစီသွားနေတာပါ။အ
ဲတွေ့ဒီနေ့ထက်ခါရှမ်းကျောကပြင်ကြီးရွေးထို
းလက်ရှိအနေထားအရတရုတ်နိုင်ငံမှာငပြောသည့်အလုံလောက်မထွက်ပါဘူး။တရုတ်ပြည်မှာငပြောသည့်ဝယ်ယူစားသုံးမှုကအများများနေပါတယ်။ဒါကြောင့်ကမ္ဘောဒီးယားလိုနိုင်ငံမျိုးမှာငပြောသည့်လာဆိုင်ပြီးတရုတ်ပြည်ကိုပြန်ပို့နေတာပါလို့သူကပြောသွားတာပါ။2016ကတည်းကကမ္ဘောဒီးယားကိုလာရောက်ခဲ့တဲ့ချန်းဟာထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးဖြစ်တဲ့အောင်မေဒီနဲ့ပေါင်းပြီးရောဘာဆိုက်ခင်းနေနေရာမှာငပြောခင်းတွေကိုထူထောင်လာခဲ့တာပါ။ဒါဟာတရုတ်နဲ့ကမ္ဘောဒီးယားနိုင်ငံကြား FTA ခေါ်လွတ်လပ်တဲ့ကုန်သွယ်ရေးသဘောတူစာချုပ်ပါအခွင့်အရေးကိုအသုံးချပြီးစိုက်ပျိုးလာကြတာဖြစ်ပါတယ်။အဲ့ဒီသဘောတူစာချုပ်ကိုလာမဲ့သတင်းပတ်တွေတဲ့လက်မှတ်ထိုးဖို့ရှိပြီးတရုတ်ကိုတင်ပို့မဲ့ကမ္ဘောဒီးယားကွန်ပစ္စည်းအမျိုးအစား340ရဲ့95ရာခိုင်နှုန်းဟာအခွန်ကင်းလွတ်ခွင့်ရမှာဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံတွင်လူအခွင့်အရေးချိုးဖောက်မှုတွေကြောင့် EU ဥရောပသမဂ္ဂကလက်နက်နဲ့ပတ်သက်တဲ့အထူးအခွင့်အရေးကလွဲလို့ ကျန်တဲ့အထူးကုန်သွယ်ခွင့်တွေဒစိဒေသလက်လွတ်ဆုံးရှုံးခဲ့ရတာပါ။အဲဒီလိုဆုံးရှုံးသွားတဲ့ EU ရဲ့အခွင့်အရေးနေရာမှာပြည်ရဲ့ FTA နဲ့ကြားကန်ဖို့စဉ်းစားပေမဲ့ကမ္ဘောဒီးယားရဲ့အဓိကပို့ကုန်အဝတ်ထည်နဲ့ဖိနပ်ကူတော့တရုတ်ကဝယ်မဲ့ပုံမပေါ်ဘူးလို့အကြေခတ်တွေကသုံးသပ်ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကလည်းလူထုကိုဆွဲဆောင်ဖို့လင်သမားတွေရဲ့အခန်းကဏ္ဍကိုအရေးကြီးတယ်ဆိုတဲ့ကြွေးကြော်ချက်နဲ့စိုက်ပျိုးရေးပို့ကုန်တွေကိုဦးစားပေးလာပါတယ်။ကမ္ဘောဒီးယားနိုင်ငံကမြေဟက်တာ 8,000 လောက်မှာငပြောစိုက်ပျိုးကင်းတွေရှိပြီးငပြောသီးထုတ်ပို့တဲ့စက်ရုံ20ခုရှိပါတယ်။2020ဇူလိုင်လအထိတရုတ်နိုင်ငံကိုငပြောသီးတန်36,000တင်ပို့နိုင်ခဲ့ပါတယ်။ဒါကြောင့်ငွေဝင်ငွေရနေတဲ့ rubber စိုက်ကင်းတွေနေရာမှာငပြောစိုက်ကင်းတွေအစားထိုးဝင်လာတဲ့သဘောလို့သုံးသပ်ကြပါတယ်။ rubber ကိုသာဆက်ဆိုင်နေရင်အရင်လောက်ပဲပြန်ရရင်ရမရရင်အရှုံးပေါ်လိမ့်မယ်လို့ဖွန်ရံပင်မြို့က long search နိုင်ငံတကာကုန်သွယ်မှုကုမ္ပဏီတာဝန်ရှိသူကပြောပါတယ်။ငပြောပင်စိုက်ရင်အမျက်ပိုရနိုင်တယ်လို့သူကဆိုပါတယ်။ rubber စိုက်ပျိုး area ထဲမှာငပြောနဲ့အခြားသီးနှံထုတ်လုပ်မှုရှိလာပေမဲ့ rubber လုပ်ငန်းကဆက်ရှိနေဦးမှာပါလို့စိုက်ပျိုးရေးဝန်ကြီးဌာနပြောခွင့်ရပိုဆိုဖာကပြောပါတယ
်။ယင်းကမအားရင်းတန်းစာပြတ်တဲ့ကံကူဒ
ါ rubber ဝယ်ဆက်ရမယ်လို့အစိုးရကတင်းကြပ်ထားတာမဟုတ်ပါဘူး။ဈေးကွက်အလားအလာနဲ့နောက်ဆုံးဖြစ်ပေါ်တဲ့စီးပွားရေးလမ်းကြောင်းကိုအမိရဆုပ်ကင်နိုင်ဖို့လိုပါတယ်လို့သူကပြောသွားတာပါ။ covid ကာယရောဂါကြောင့်ကမ္ဘောဒီးယားရဲ့ခီးသွွားလုပ်ငန်းအထက်ချုပ်လုပ်ငန်းပြန်နလန်ထူဖို့ဝေးနေသေးတာကြောင့်ကမ္ဘောဒီးယားအစိုးရကစိုက်ပျိုးရေးကဏ္ဍပဲရုတ်တရက်ဦးလှည့်လာတာကိုတရုတ်ကအကူအညီပေးမယ်လို့ပြောနေတာပါ။အစိုးရကအခုလိုလှုပ်လာပေမဲ့ကမ္ဘောဒီးယားစိုက်ပျိုးရေးကဏ္ဍဟာနှစ်ပေါင်းများစွာနောက်ကျကျန်နေတာကြောင့်ကွန်သွေးရေးကွာဟာချက်ကိုရုတ်တရက်ဖြည့်နိုင်ပါမလားလို့ရန်ချိန်ခုမားလို့နာမည်ကြီးစိုက်ပျိုးရေးသမားတွေကညှိတွားနေပါတယ
်။
တရုတ်နဲ့ချုပ်ဆိုတဲ့လွတ်လပ်တဲ့ကွန်သွေးရေးသဘောတူညီချက်ကပဒေရှင်လုံးလိုနေချင်းညာချင်းပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ပါဘူးလို့သူကပြောသွားတာပါ။ကမ္ဘောဒီးယားတရုတ်နိုင်ငံကြားကုန်သွယ်မှုဟာ2019ခုနှစ်အတွင်းဒေါ်လာ8ဘီလီယံရှိခဲ့ပြီးတရုတ်နိုင်ငံကိုပို့ကုန်ပမာဏဒေါ်လာ1ဘီလီယံကျော်ရှိခဲ့ပါတယ်။တရုတ်နဲ့သဘောတူလိုက်တဲ့ FTA အသစ်ကြောင့်ကမ္ဘောဒီးယားရဲ့ပို့ကုန်ပိုတိုးလာမယ်လို့မျှော်လင့်နေကြပါတယ်။ကမ္ဘောဒီးယားနိုင်ငံလိုပဲမြန်မာနိုင်ငံကချင်ပြည်နယ်ဘက်မှာလည်းတရုတ်စီးပွားရေးလုပ်ငန်းရှင်တွေကငပြောဆိုင်ကင်းစီမံကိန်းတွေထူထောင်လာတာကြောင့်ဒေသခံတွေရဲ့မြေယာသိမ်းဆည်းခံရမှုအပြင်ကုန်တင်ကားကြီးတွေကြောင့်လမ်းဒနာပျက်စီးတာတွေနဲ့ဒေသခံတွေအလုလမဲ့ဖြစ်ရတဲ့ပြဿနာမျိုးစုံရှိပေမဲ့ဒါကိုတားဆီးနိုင်ဖို့ပြည်နယ်အစိုးရလွှတ်တော်မှာအစိုးတင်သွင်းခဲ့ပေမဲ့အောင်မြင်မှုမရှိခဲ့ပါဘူးခင်ဗျာ
။လက်ဗနဲနိုင်ငံဘေရုတ်မြို့တော်မှာအင်ကာနစ်ညကပေါက်ကွဲမှုကြီးကိုစုံစမ်းစစ်ဆေးနေတဲ့အခြေအနေတွေကိုစူးစီးတင်ပြပါမယ်။ကျွန်မသင်ကြီးထိုက်ပါ။အင်ကာညကပေါက်ကွဲမှုကြီးကြောင့်ဘီရူမြူရောစိတ်ကန်းတဲ့အနည်းဝန်းကျင်မိုင်းချီဝေးတဲ့နေရာတွေကအဆောက်အုံတွေပါပျက်စီးခဲ့တာပါအခုတော့စိတ်ကန်းကပေါက်ကွဲမှုအပျက်စီးတွေကြာစုံစမ်းစစ်ဆေးရေးမှုတွေသဲလွန်စားတွေကိုစတင်ရှာဖွေနေပါပြီပေါက်ကွဲမှုကြီးဖြစ်ခဲ့တဲ့အမ ोनिया နိုက်ထရိတ်တန်ချေ2950ကိုစိတ်ကန်းမှာ6နှစ်ကြာတူလောင်ထားတဲ့ကိစ္စကိုအဓိကထားစစ်ဆေးနေကြပါတယ်ဓာတ်မြေဩဇာမှာတုံးတဲ့ပေါက်ကွဲမှုပြင်းထန်တဲ့အမ ोनिया နိုက်ထရိတ်တန်ချိန်2950ကိုဘာကြောင့်ဒီအတိုင်းထားခဲ့တယ်လဲဆိုတာကိုလည်းစစ်ဆေးနေပါတယ်။ပုတ်ထုနေမှာပဲသတင်းနှစ်ပတ်နိုင်ငံအရေးပေါ်အခြေအနေကြီးညာလိုက်ပြီးပေါက်ကွဲမှုနဲ့ပတ်သက်ဆက်နွယ်တဲ့အာဏာပိုင်တွေကိုနေအိမ်တွေမှာထိမ့်သိမ်းထားဖို့ကိုလည်းစစ်တပ်ကိုညွှန်ကြားထားပါတယ်။သမ္မတမစ်ရှယ်ဝန်းကသမ္မတနန်ဒော်အစည်းအဝေးမဆခင်မှာကြေကွဲဝမ်းနည်းမှုအထိတ်မှအနေနဲ့တမင်းနဲ့ညီသက်ခဲ့ကြပါတယ်
။ ليس هناك كلام يصف حول الكارثه
ရုံမြော်မှာအင်ကာနိညာကပောက်ကွဲမှုကြီးရဲ့ဆိုးရွားမှုကိုဖော်ပြစရာစကားလုံးတောင်မရှိပါဘူးတဲ့။ဘေးဒဏ်တဲ့မြို့ကြီးတစ်ခုဖြစ်သွားစေခဲ့ပါတယ်လို့သမရကပြောဆိုခဲ့ပါတယ
်။ انه وقت الحزن على شهدائنا
အသက်ဆုံးရှုံးရသူတွေထိခိုက်ဒဏ်ရာရသူတွေနဲ့ပျောက်ဆုံးနေသူတွေအတွက်ပူဆွေးဝမ်းနဲ့နေရပါတယ်။လဗနန်ပြည်သူတွေကြားအကြီးအကျယ်ထိတ်လန့်တုန်လှုပ်နေမယ်ဆိုတာသိကြပါတယ်။လဗနန်မှာစီးပွားရေးအကျပ်တဲ့ကျန်းမာရေးဆိုင်ရာပြဿနာကြီးတွေအတွင်မှာပဲကြော်လွှားနိုင်ဖို့အတွက်အပြန်အလှန်ဖိမှမှုနဲ့စီးလုံးညီညွတ်မှုရှိကြပါလို့ပန်ကြားလိုတဲ့အကြောင်းသမ္မတမစ်ရှယ်ဝန်းပြောဆိုခဲ့တာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီးမိုက်ပွန်ပီယိုကလဗနန်ဝန်ကြီးချုပ်ဟာဆန်ဒိုင်ကိုတယ်လီဖုန်းဆက်သွယ်ပြီးလဗနန်ပြည်သူတွေကိုအခိုင်အမာကူညီပံ့ပိုးမယ်အကြောင်းပြောဆိုခဲ့ပါတယ်လို့နိုင်ငံခြားရေးဌာနကပုတ်ထုနေ့မှာပြောပါတယ်။အမေရိကန်သမ္မတဒိုနယ်ထရန့်ကလည်းလဗနန်ကိုကူညီဖို့အစဉ်သင့်ရှိကြောင်းအင်ကာနေကပြောပါတယ်။ ကယ်ဆယ်ရေးလှုပ်သားတွေအပါအဝင်နိုင်ငံတချို့ကတော့လေဗနန်ကိုကယ်ဆယ်ရေးအကူအညီတွေစတင်ပို့ဆောင်ပေးနေကြပါတယ်။လေဗနန်နဲ့ဆီးရီးတင်းမာနေတဲ့အစ္စရေးနိုင်ငံကလည်းဘေးရောပေါက်ကွဲမှုကြီးနောက်ပိုင်းလေဗနန်နဲ့စီးလုံးညီညွတ်စွာရပ်တည်ကြောင်းဖော်ကျတဲ့အနေနဲ့တယ်လီဗင်မြို့ခမ်းမာကြီးမှာလေဗနန်အလံကိုမိအောင်ဆုံးနဲ့တရုတ်ဖော်ခဲ့ပါတယ်။အစ္စရေးနိုင်ငံတယ်လီဗင်မြို့မှာနေတဲ့ပါဗီယံမာမာရီကတော့သူ့မိသားစုကလေဗနန်မှာရှိနေတာပ
ါ But I'm so excited for this at least
တိတ်ကိုစိတ်လှုပ်ရှားရပါတယ်အစ္စရေးနိုင်ငံတယ်လီဗင်မှာလေဗနန်အလံကိုအခုလိုသုံးတာဟာဆိုရင်တမိုင်းမှာပထမဆုံးဖြစ်တယ်လို့အ ਨੇ ဆုံးတော့ဒါဟာသူတို့နဲ့စီးလုံးညီညွတ်မှုကိုပြသလိုက်တာပါတဲ့ဘေရုတ်မြို့တော်စိတ်ကမ်းပေါက်ကွဲမှုအတွင်းလူပေါင်း135ယောက်သေဆုံးပြီး9000လောက်ဒဏ်ရာရထားပြီးဗုဒ္ဓဟူးနေ့ထိပျောက်ဆုံးသူတွေကိုဆက်လက်ရှာဖွေနေဆဲဖြစ်ပါတယ်။ပောက်ကွဲမှုကြောင့်ဆုံးရှုံးရမှုကဒေါ်လာ10ဘီလီယံကနေ15ဘီလီယံအထိရှိနိုင်တယ်လို့မြို့တော်အုပ်ချုပ်ရေးမှူးကအယ်ဟဒက်ရုပ်သံကိုဗုဒ္ဓဟူးနေ့မှာပြောပါတယ်။ဒီဆုံးရှုံးမှုတဲမှာဆိုရင်ဓာတ်ရိုက်ထိခိုက်ရမှုတွေအပြင်ဆက်ဆက်နေတဲ့စီးပွားရေးအရာဆုံးရှုံးမှုတွေလည်းပါတယ်လို့ပြောပါတယ်။ဒါအပြင်လက်ရှိမှာရိတ်ခါခါလည်းအကန့်အသတ်နဲ့ပဲရှိတာကြောင့်နိုင်ငံတကာအကူအညီတွေမရရင်အကျပ်တဲဖြစ်သွားနိုင်တယ်လို့ဘေရုတ်အုပ်ချုပ်ရေးမှူးကပြောပါတယ်။ဘေရုတ်စစ်ကမ်းပောက်ကွဲမှုကြီးနောက်ပိုင်းလူပေါင်း2,000ကျော်ဟာပောက်ကွဲမှုဒဏ်ကြောင့်ပျက်စီးနေတဲ့အဆောက်အုံတွေမှာဖြစ်တယ်လို့နေထိုင်နေကြရပါတယ်ရှင်။ကျမတင်ကြီးထိုက်ပါ
သတင်းနေနေခင်ဗျူးမြန်မာပိုင်းစီစဉ်ကိုဆက်လက်တင်ဆက်နေပါရယ်အခုတော့ကမ္ဘာသတင်းတွေမှာရေးသားဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာဆောင်းပါးတွေကိုမူရင်းအာပေါ်မပြတ်အောက်နှုတ်တင်ပြနေတဲ့အစီအစဉ်တင်ဆက်ပါပါကျမအင်ဂျင်နိုင်ပါရှင်မြန်မာပြည်ရဲ့လွတ်မြောက်ရေးအတန်းများကမ္ဘာစက်ခုံပေါ်ကဒေါအောင်ဆန်းစုကြည်ရဲ့အမြင့်နဲ့အနိုင်အကြောင်းအသေးစိတ်ဖော်ပြချက်ဆိုတဲ့ခေါင်းစဉ်နဲ့ South China Morning Post မှာ David Emer ရေးသားထားတဲ့ဆောင်းပါးကိုအောက်နှုတ်တင်ပြခြင်းပါတယ်စာရေးသူ Ellen Clements ကတော့မြမကောင်းဆောင်ဟာဘယ်အချိန်မှာဘာကြောင့်ကပအထင်ကရပုံကူဖြစ်လာရတယ်လဲဆိုတာလေ့လာဆန်းစစ်ထားတာပါဒါပေမဲ့2015ခုနှစ်မှာသူ့ရဲ့ပါတီ NLD အာဏာရလာချိန်ရိုဟင်ဂျာပြည်ထနာအပေါ်ဒေါန်ဆန်းစုကြည်ရဲ့ကင်တွယ်ဖြည့်ရှင်းပုံဟာသူ့နာမည်ကိုအမဲဆက်စွန့်ထင်စေခဲ့တယ်လို့ဆောင်းမရှင်ကဆိုပါတယ်ဒီကရနေ့ဒီဇင်ဘာလကနယ်သာလန်မှာဒေါန်ဆန်းစုကြည်ရဲ့ဂုံတိတ်ခါဟာကြာဆင်းခဲ့ကြောင်းဆောင်းမရှင်ကရေးထားပါတယ်ရိုဟင်ဂျာမွတ်စလင်လူနည်းစုကိုသူ့အစိုးရကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ကြောင်းဆွဆွဲချက်တွေကိုခုခံခြေပါဖို့ The Hague မြို့ကနိုင်ငံတကာတရားရုံးမှာမြမခေါင်းဆောင်ကိုတိုင်တက်ရောက်ထွက်ဆိုခဲ့ပါတယ်။လူတွေကိုအစုလိုက်ပြုံလိုက်နေရက်ကနေမောင်းထုတ်ခဲ့မှုကိုလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုလို့ကုလသမဂ္ဂကသတ်မှတ်ဖော်ပြခဲ့ပေမယ့်ဒေါအောင်ဆန်းစုကြည်ကစစ်တပ်ရဲ့လှုပ်ဆောင်မှုတွေကိုရှုံချဖို့ညှင်းဆန်ခဲ့တယ်လို့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလည်းအတိမတ်ပြုခြင်းမရှိခဲ့ပါဘူး။ဒီစိတ်တပိုင်းအပြင်ပြောရမယ်ဆိုရင်စာရေးသူ Ellen Clements ရဲ့ Burma's Voices of Freedom မြန်မာနိုင်ငံရဲ့လွတ်မြောက်ရေးအတန်းများဆိုတဲ့စာအုပ်ဟာဒေါန်ဆန်းစုကြည်အနေနဲ့ကပ္ပစံပြပုဂ္ဂိုလ်ဖြစ်ဘလို့ဘယ်ပုံဖြစ်လာတယ်လဲဆိုတာဖော်ပြထားပါတယ်။ဒေါန်ဆန်းစုကြည်ကိုဒီမိုကရေစီရေးလှုပ်ရှားမှုခေါင်းဆောင်အဖြစ်1988ခုနှစ်မှာမြန်မာပြည်သူတွေစတင်သတ်မှတ်ခဲ့ချိန်ကနေမြန်မာဒီမိုကရေစီရေးကြိုးပမ်းမှုကိုမှတ်တမ်းတင်ထားတာဖြစ်ပြီးအတွဲလေးတွဲရှိပါတယ်။ဒါအပြင်ဒေါအောင်ဆန်းစုကြည်အပေါ်သူ့ရဲ့စာနာမှုကတိသာထင်ရှားပြီးဒေါအောင်ဆန်းစုကြည်ဘက်ကခုခံကာကွယ်ဖို့စာအုပ်မှာကြိုးစားရေးသားထားတယ်လို့ဆိုပါတယ်။ဒါပေမဲ့လို့မြန်မာနိုင်ငံမှာရင်ဆိုင်နေရတဲ့အလုပ်လက်မဲ့နှုံမြန်မာလာမှုပညာရေးစနစ်ညံ့ပြင်းမှုအခြေခံအဆောက်အုံနဲ့ကျန်းမာရေးစောင့်ရှောက်မှုစနစ်အားနည်းမှုတွေကိုဖြည့်ရှင်းနိုင်ရေးလိုအပ်နေတဲ့နိုင်ငံသားယဉ်နီးမြုပ်နှံမှုတွေပျောက်ကွယ်သွားမှုရဲ့အဓိကအကြောင်းရင်းဟာဒေါအောင်ဆန်းစုကြည်ရဲ့ရိုဟင်ဂျာပြည်ထနာကိုကင်တွယ်မှုလွဲမှားတဲ့အချက်အဓိကဖြစ်ကြောင်းဆောင်းပါးမှာရေးသားထားပါရှင်။အခုဆက်လက်တင်ပြမှာကတရုတ်ရဲ့ခေတ်သစ်ပိုလန်မစီမံကိန်း BRI ကိုမြန်မာကတွန်းလှန်နေစေဆိုတဲ့ခေါင်းစဉ်နဲ့ Economic Times မှာ Dipanjan Rai Chowdhury ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ်။တရုတ်ဟာအိန္ဒိယမြန်မာနိုင်ငံမှာသူ့ရဲ့ BRI စီမံကိန်းနဲ့ပတ်သက်လို့ကောင်းခဲမှုတွေဆက်ပြီးတော့တိုးပွားနေတယ်လို့အစချီရေးထားပါတယ်။BRI စီမံကိန်းနဲ့ဆက်ဆက်နေတဲ့အခြေခံအဆောက်အုံစီမံကိန်းတွေနဲ့အတူဘင်္ဂလားပင်လယ်ော်ဘက်ကိုတိုက်ရိုက်ဖောက်နိုင်ဖို့ဆိုတဲ့ညွန်လင်းချက်ဟာအခုတော့ကြီးမားတဲ့နောက်ပြန်လှည့်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဆောင်းမရှင်ကရေးထားပါတယ်။ရန်ကုန်မြို့မဟာစီမံကိန်းမှာတရုတ်အစိုးရရဲ့အခန်းကဏ္ဍရှော့ချခံခဲ့ရပြီးတဲ့နောက်တရုတ်အစိုးရရဲ့အခန်းကဏ္ဍရှော့ချခဲ့ပြီးတဲ့နောက် BRI အစိတ်အပိုင်းတစ်ခုဖြစ်တဲ့ မြစ်ကြီးနားစီးပွားရေးဖွံ့ဖြိုးတိုးတက်မှုဆောင်စီမံကိန်းအတွက်တရုတ်ကရန်ပုံငွေထောက်ပံ့ပေးခဲ့ပါတယ်။ဒီစီမံကိန်းအတွက်နားလည်မှုစာကျွမ်းလွှာကို2018ခုနှစ်ကလက်မှတ်ရေးထိုးခဲ့ပြီး2021ခုနှစ်မှာအစင်သစ်ဖြစ်ဖို့ရထားခဲ့တာပါ။ဒါပေမဲ့တရုတ်ကုမ္ပဏီနဲ့မြန်မာဆိုရကြားမှာညရာတိမ့်ဆဲဖို့နဲ့ရော့ကျေးပေးဖို့အစီအစဉ်မှာကွဲလွဲမှုတွေပြင်းပြင်းထန်ထန်ဖြစ်နေတဲ့အတွက်ဒီစီမံကိန်းကိုစတင်အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့တရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူတွေရဲ့ပြောဆိုချက်ကိုကူကာရေးသားထားပါတယ်။ဒါ့အပြင် BRI စီမံကိန်းကိုအထောက်အကူဖြစ်စေမယ့်တရုတ်ကငွေကြေးထောက်ပံ့ထားတဲ့ကြီးမားလာတဲ့ရန်ကုန်မြို့မဟာစီမံကိန်းမှာနိုင်ငံတကာမဟာမိတ်တွေပါဝင်ဖို့မြန်မာအစိုးရကမကြသေးခင်ကပဲဆုံးဖြတ်ခဲ့ပါတယ်။ကီလိုမီတာ1900ရှည်တဲ့ CME ဟာတရုတ်နိုင်ငံယူနန်ပြည်နယ်ကုမင်းကနေမြန်မာပြည်အလဲပိုင်းမန္တလေးအထိအဲ့ဒီကတဆင့်တောင်ဘက်ရန်ကုန်နဲ့အနောက်ဘက်ကြောက်ဖြူအထိသွားနိုင်ပါတယ်။ CMEC ရဲ့ရေချောင်းတကားဖြစ်တဲ့ကြောက်ဖြူဟာမြန်မာနိုင်ငံရဲ့ဘင်္ဂလားပင်လယ်အော်မှာတည်ရှိပြီးတရုတ်အတွက်မဟာဗျူဟာမြောက်တန်ဖိုးရှိကြောင်းဆောင်းမမှဖော်ပြထားပါတယ်ရှင်။
ဒီအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။ဆက်လက်နှာစင်ရမှာတော့မြမအရေးဆုံးတစ်ချက်အစီအစဉ်ဖြစ်ပါတယ်။ဒါမဲ့ရုပ်ောက်ပွဲမှာပါတီကိုကြည့်ပြီးမဲပေးရမှာလားလူကိုကြည့်ပြီးမဲပေးရမှာလားဆိုတာမြမနိုင်ငံရေးဆောင်ကြည့်သူဒေါက်တာတင်းဆွေနဲ့ကျွန်တော်ကြော်စံသားဆွေးနွေးသုံးသပ်ထားပါတယ်။ကြရဲရေတောက်ပွဲတွေကမြန်မာနိုင်ငံမဲဆန္ဒရှင်အများစုဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တိုက်တွန်းချက်နဲ့အညီမလောင်ဘသူပဲဟာဆိုတာလူကိုမကြည့်ပဲပါတီကိုကြည့်ပြီးမဲပေးခဲ့ကြရတဲ့ဆိုရင်ပန်းမယ်မဟုတ်ဘူးလို့ထင်ပါတယ်အခုလာမဲ့ရေတောက်ပွဲကြရင်တော့အရင်လိုပါတီကိုပဲကြည့်ပြီးမဲပေးကြအောင်မှလားသူရင်းဟုတ်မိမိတို့အမလောင်ရဲ့လုံရီခိုင်ကြီးကိုကြီးကိုသွေးကိုကြည့်ပြီးမဲပေးကြမှလား1990ပြည့်ရွေးကောက်ပွဲတော်ကစကူရန်ရွေးကောက်ခံအမန်လောင်တူဖြစ်ခဲ့သူဒေါက်တာတင်းဆွေကတော့အခုလိုစတင်ဆွေးနွေးပါတယ်
။ဆင်ဆူကနောက်ပိုင်းရွေးကောက်ပွဲတွေမှာ1990နဲ့2010 2015အခုမတူပါဘူးခင်ဗျ။1990တုန်းကတော့တပါတီအရာချင်းပြုတ်ကျရေးကိုမူတည်ခဲ့ပါတယ်။အဲဒီတုန်းကနိုင်ငံရေးပါတီတွေ935ခုရှိတယ်ရွေးကောက်ပွဲဝင်တော့98ခုဝင်ပါတယ်။အဲ့တော့98ခုထဲမှာ NLD က 92.6 အပြတ်သတ်နိုင်ခဲ့တယ်ဆိုတော့အဲ့ဒီတုန်းကတော့ဒီမိုကရေစီဆိုတဲ့စံတစ်ခုကိုအမည်တစ်ခုကိုဥတီရွေးချယ်ခဲ့တယ်လို့ကျွန်တော်တို့သုံးသပ်လို့ရပါတယ်2010ကတော့တိတိတိုင်ကျွန်တော်တို့တခြားတဲ့ရွေးချယ်ရာဖြစ်တော့ကြက်ခိုင်ဖွံ့ဖြိုးရေးပါတီကိုပဲဟိုရွေးခဲ့ကြရတယ်2012ဂျာပြတ်နဲ့2015တုန်းကတော့အခုမေခွန်းအတိုင်းပဲလူကိုမကြည့်နဲ့ပါတီကိုကြည့်ဆိုတဲ့အဆောင်ပုဂ္ဂိုလ် NLD ကိုနိုင်ကကျွန်တော်တို့တင်ခဲ့ပါတယ်တခါအခုတော့ NLD က9နှစ်လောက်တဲ့အခါမှာအားမရတာတွေအဲမဖြစ်စေချင်တာတွေဖြစ်တဲ့လောက်မဖြစ်တာတွေဆက်ရဆက်တဲ့အဲဝေဖန်မှုတွေကြောင့်ဒီလိုလူကိုကြည့်ရမလားဆိုတဲ့အဲစဉ်းစားချက်တွေရှိလာတာတော့အမှန်ပါပဲဒါပေမဲ့ကျွန်တော်အမြင်ကလူကြည့်ရင်အမတ်လောင်းတစ်ယောက်တည်းကိုကြည့်မယ်ကိုဒေတာကဆိုရင်ဒိတ်ဒီအမတ်တစ်ယောက်ဟာလွတ်တော်မှာတယောက်စာပေါ့ကိုကြိုက်တဲ့အဲတယောက်ရသွားမယ်သို့တော်လည်းပဲတိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စအ리고ကိုတင်နဲ့ကိုကလူကိုကြည့်ပြီးတော့ဘယ်ပါတီရဲ့ဖြစ်ဖြစ်တင်နဲ့အမတ်တစ်ယောက်ဟာလွတ်တော်ရဲ့မှာသူကမဲတမဲပဲရတယ်ခင်ဗျအဲ့တော့တိုင်းပြည်တစ်ခုလုံးနဲ့ဆိုင်တဲ့ကိစ္စတွေလူတူရဲအမတ်တူရဲသုံးမဟုတ်ပေါ်လို့အမတ်အရေးအတွက်တစုံတစ်ခုကနေပြီးတော့ချုံပြီးဆောင်ရွက်နိုင်ပါမလားဆိုတဲ့စဉ်းစားချက်လေရှိမှမလွယ်ဘူးလို့ကျွန်တော်ယူဆပါတယ
်။ဒ
ါကြောင့်2010လေးပဲအရင်နဲ့မကွာတဲ့ပါတီကိုကြည့်ရမလားဆိုတဲ့အားကတော့တာစေဖြစ်တယ်လို့ကျွန်တော်ထင်တယ်ခင်ဗျ။ဟုတ်ကဲ့
။ကျွန်တော်လေ့လာမှုတစ်ခုကတော့ဒ တချို့ဒီမိုကရေစီထွန်းကားတဲ့နိုင်ငံတွေမှာမဲဆန္ဒရှင်တွေရဲ့ rights and responsibility voters rights and responsibilities ဆိုတာလည်းပြဋ္ဌာန်းထားတာရှိပါတယ်အဓိကကတော့ responsibility မဲဆန္ဒရှင်တွေရဲ့တာဝန်မှာဗာရေးထားလဲဆိုတော့ familiarize with the candidate and the issues သူတို့မဲပေးတဲ့လူရဲ့အကြောင်းနဲ့သူတို့နိုင်ငံမှာသူတို့ကြုံတွေ့နေရတဲ့ပြဿနာတွေကဘာတွေလဲအဓိကလှုပ်ဆောင်ပေးရမယ့် issues တွေကဆိုတော့ဒါတွေကိုအဓိကထားပြီးစဉ်းစားဖို့ကမဲဆန္ဒရှင်နိုင်ငံရဲ့တာဝန်လို့ထင်ပါတယ်ဆိုတော့မြန်မာနိုင်ငံမှာလည်းပဲအဲ့ဒီလူပုဂ္ဂိုလ်တယောက်တည်းကိုကြည့်ရဆိုတဲ့နေရာမှာလူပုဂ္ဂိုလ်တယောက်တည်းနဲ့ဆက်ဆက်ပြီးတော့ဒီနိုင်ငံရဲ့ရင်ဆိုင်နေရတဲ့နိုင်ငံရေးပြဿနာစီးပွားရေးပညာရေးကိစ္စတွေလည်းစဉ်းစားပြီးတော့သူတို့ကြည့်ရမှာပေါ့ဆရာဆိုတော့ဒီနေရာမှာကျွန်တော်ပြောချင်တာအခု issues တွေကိုကြည့်မယ်မြန်မာနိုင်ငံရဲ့ဆိုရင်ကိစ္စကိုပြောမယ်ဆိုလို့ရှိရင်အဓိကအခြေခံအကြဆုံးကတော့ဒါလောလောဆယ်ဖွဲ့စည်းပုံကိုဘယ်လောက်ပြင်နိုင်မလဲသူသဖြင့်တိုင်းရင်းသားတွေရဲ့လူကျင်တဲ့ဆန္ဒသူတို့ဒေသတွေကိုပေးထားတဲ့ကိုယ်ပိုင်ဥထုတ်ခွင့်ဖွဲ့စည်းပုံမှာပါတဲ့အကိုဘောင်းချက်ပြီးတော့ဘယ်လောက်ပေးနိုင်မလဲဆိုရယ်အဲဒီနောက်ပြီးတော့လက်နက်ကိုင်ဖွဲ့စည်းနဲ့ဘယ်လောက်ညီညာရနိုင်မလဲဆိုရယ်ကအရေးကြီးတဲ့ issues တွေဖြစ်နေလို့ထင်ပါတယ်ဆရာဒါတွေကလူတွေကြည်ကြည်ပြန်ပြန်စဉ်းစားကြနိုင်မယ်ထင်ပါသလား
ဟုတ်ကဲ့ခင်ဗျာအခုမေကုံးအတိုင်းပဲအမတန်မှဟလာတိုင်းပြည်တစ်ခုလုံးတစ်ခါတိုင်းပြည်ရဲ့အနာဂတ်တစ်ခုလုံးကိုသက်ဆိုင်တဲ့ issue ခေါ်တဲ့အရေးအရာတွေကိုစဉ်းစားတဲ့မဲဆန္ဒရှင်တွေရှိလာတာကတော့အမှန်ပါပဲကျွန်တော်တို့မဲဆန္ဒရှင်တွေဟာနာမည်တစ်ခါနာမည်တစ်ခါစဉ်းကြည့်ပြီးကြည့်ပြတဲ့ပုံစံရှိလာတာမှန်ပဲခင်ဗျတို့ပြောနေတယ်အဲ့ဒီအရေးအတွက်ကိုကျွန်တော်ကအားမရဘူးခင်ဗျမအမနာရရဲ့လက်ရှိအနေထားကလည်းအလောက်ထိဟာဖြစ်နိုင်တဲ့အလားလား2008ဖွဲ့စည်းပုံကြီးအောက်ခံလေးမဖြစ်နိုင်ကြဘူးသူလည်းအတိကလည်းအများစုကသိထားတော့ကဒီဖွဲ့စည်းပုံပြင်ဆင်ရေးဖြစ်နိုင်ရေးကိုဥဆောင်နိုင်တဲ့နိုင်ငံရေးပါတီကိုရွေးမယ်ဆိုတဲ့ရွေးချယ်တယ်ဆိုတဲ့ဆန္ဒကတော့လူတဲ့ပုံပြီးတော့ပေါ့နော်ဟုတ်ကဲသေးတယ်လို့ကျွန်တော်ယူဆတယ်။နောက်မေကွန်နဲ့မှာပါဆိုတော့တိုင်းရာရေးနဲ့အလားဤတော့ညီညာရေးအဲ့ဒါတမလို့မစ္စဆိုင်ဆိုတဲ့ကိစ္စလေးမှာအာတိတဲ့အတိုင်းပေါ့ဗျာ2015နဲ့မတူတဲ့အချင်းချင်းတွေ2020မှာရှိလာတယ်လို့ကျွန်တော်ယူဆတယ်။တိုင်းသားတွေပြက်လည်းရှိရဲတမလို့ပြက်လည်းရှိရဲလို့ကျွန်တော်ယူဆတယ်။ဖြစ်ရှိရှိအစီဟာဒီလိုညီငယ်နဲ့အဲ့ဒါဖက်ဒရယ်ပြောင်းစုတည်ဆောက်ရေးကိုသူတည်တဲ့ပြောင်းလဲမှုမဟုတ်တဲ့ပြောင်းရတော့ဖြစ်နေကြလားလို့ကျွန်တော်သံတရားရှိတယ်ဗျာ။ဒါကြောင့် issue of block count ကစစ်မြန်မာနိုင်ငံရဲ့အနေအနေထားအပြင်းပြင်းဟာ2015တဲ့ပုံပြီးကောင်းမလာသေးဘူးလို့ယူဆရတယ်။ plan based approach စီကူရဲ့အိမ်မတော်မီမဲ့အိမ်မလို့ဒီလွတ်တဲ့ youth boy တခုမှနေပြီးတော့သေဖို့ဆိုတာဘလော့ကင်းနေတယ်လို့ပြောယူဆရတယ်ဟုတ်ကဲ့
နောက်တစ်ခုကဆရာဒါစိတ်ကူရင်လည်းဘာညာပြောပြလူတွေတချို့ကတွေးနေရတာတချို့ကထုတ်ဖော်ပြီးတော့လည်းပြောကြတယ်တကယ်လို့ဒီပြုံမကြီးမင်းအောင်နိုင်ပါသမ납ချလိုက်တော့ဖွဲ့စည်းပုံပြင်ဆင်ရေးဟာပို့ပြီးတော့လမ်းပွင့်သွားနိုင်တယ်ဆိုပြီးတော့ယူဆချက်တချို့လည်းပဲကြားရပါတယ်ဆိုတော့လူတွေကတော့တကယ်ပဲအဲ့လိုစဉ်းစားကြလိမ့်မယ်ထင်ပါတယ
်မဲဟိုစဉ်းစားချက်တော့ရှိတယ်သို့တော့လက်တွေ့ဖြစ်နိုင်မယ်လို့ယူဆတဲ့လူကျွန်တော်ထင်တယ်တော်တော်ရှားပါလိမ့်မယ်လူယုံမှုရေးမဲ့ online နာမည်ကိုဒီလိုအသုံးပြုကြတာဟာစက်ခိုင်ပုံပြရင်းနဲ့တမရောဘက်ကတမရောနဲ့ဘလူးပလဲလုပ်တဲ့နိုင်ငံရေးပါတီတွေကနေဒါကနိုင်ငံရေးဆောင်ဖို့တခုအနေနဲ့မပေါ်ဘူးလို့ကျွန်တော်ယူဆပါတယ်။ဘုဂျိုမွေးမရောက်နိုင်သမတဖြစ်ဖြစ်သမတတဲ့အရေးပါတဲ့နေရာတဲ့ဖြစ်ဖြစ်ဖွဲ့စည်းပုံပြင်ဆင်ရေးဟာသူ့ကြောင့်မရတာမဟုတ်တဲ့နဲ့သူ့ထက်ကပေါ့နော်အရင်ကတည်းကအခုချိန်ကြီးဟိုအသက်ရှိခင်ရှားဖြစ်တဲ့ဘုဂျိုမွေးတန်းရွှေအပါအဝင်ပေါ့နော်အဲ့ဒီအုပ်စုကနေဆောင်ရွက်ထားတာဒီကိုဘုဂျိုမွေးမင်းအောင်လိုက်ကျော်လွှမ်းနိုင်မယ်လို့ကျွန်တော်မထင်တဲ့အတွက်ဒီစဉ်းစားချက်ကလည်းကျွန်တော်တင်နေအောင်စုတစ်ခုကိုမရရင်အတွက်တင်တဲ့နိုင်ငံရေး issue တစ်ခုတည်းမပေါ်ဘူးလို့ကျွန်တော်ထင်ပါတယ်ခင်ဗ
ျသူတို့အထက်ကဘုဂျိုမွေးတန်းရွှေတို့အဆိုင်ပိုင်းတော့ထားလိုက်ပါအောင်သူတို့လည်းပဲအဆက်ရွယ်တော့ကြီးလာပြီးမြန်မာနိုင်ငံရေးမှာဘလောက်နောက်ကကျိုးဆွဲထိုင်သေးလဲဆိုတာတော့ကျွန်တော်တို့မသိကြဘူးပေါ့ဆရာဒါပေမဲ့ကျွန်တော်ဒီနေရာမှာဆက်ပြီးတော့မေးချင်တာကနမူနာတစ်ခုကိုပြန်ကြည့်ရင်တိုင်းရင်းသားတွေနဲ့ညီညာရေးစစ်တဲ့နေရာမှာဘုဂျိုကြီးသင်းစင်ဦးသင်းစင်သမရဖြစ်ခဲ့တုန်းကပူပြီးတော့ခီးတွင်ခဲ့တယ်ခီးရောက်ခဲ့တယ်ဆိုတာလူများလက်ခံကြပါတယ်ဒါဘာကြောင့်လဲဆိုရင်သမရအနေနဲ့တမရကိုတစုံတစ်ခုသောအတိုင်းအတာတိလွှမ်းမိုးနိုင်တယ် အနေထားမှာစီလိုဖြစ်တယ်လို့ယူဆခဲ့ကြပါတယ်ဆိုတော့ဗိုလ်ချုပ်ဦးကြီးမင်းအောင်နိုင်သာသမနာဦးမင်းအောင်နိုင်ဖြစ်လာရင်သူ့အနေနဲ့ဟောဒီလိုပုံစံမျိုးလုပ်ပြီးတော့တိုင်းရင်းသားတွေနဲ့စစ်ဆက်တဲ့နေရာမှာတမန်တော်ရဲ့ထော်လော်ကလန်လုံမှုပူပြီးတော့နယ်ပါသွားနိုင်တယ်လို့ယူဆနိုင်ရကြောင်းမရှိဘူးလားခင်ဗျာ
အဲ့လိုလည်းတို့ပြတင်းစင်ကပ်တက်တူအော်ဒီနေရာဟင်ကိုစပီးကောက်ခဲ့ပေါ်တယ်အဲ့ပေါ်တဲ့အတွက်ကအတိုင်းဒီပြောင်းသွားလို့အပိကရလည်းဒါညီညီရန်စီညာကိုလူလူတော့အောင်ဆန်းစုကြည်ဆိုတက်တော့လေဒီလမ်းပေါ်မှာပဲအဲဆက်ဆောက်ပါလေကိုလေဘုဒ္ဓမြတ်အောင်လိုက်ဘာသူမှန်ပြီးတော့ဆောင်းနေလိုက်ရှိရဲ့ကောင်းဆောင်တူလို့ကျွန်တော်မယူဆဘူးသူတက်တက်ချင်းလည်းပဲလာတမလို့ဟာနိုင်ဖွေးစည်းမှုကိုတက်ပြီးပြီးကြွယ်ရမယ်ဆိုတဲ့အတုံးလုံးနဲ့သူတုံးခဲ့တယ်။နောက်တစ်ခါဒီကြားထဲမှာလည်းတိုင်းသားတွေနဲ့ပသိအာအုံးကြီးဆိုးရတဲ့အနေထားတည့်ရပေါ့နော်။တိတိကျကျပြောရင်ဒီအနောက်ဖက်ဆင့်မြင်တာလို့ပြောတဲ့ရခိုင်ပြည်နယ်ကစီရင်ကိစ္စရဲ့နောက်တစ်ခါအရှေ့မြောက်ကဝါပြည်နယ်ကကိစ္စဒီနှစ်ခုဟာဒီလက်ထက်မှာပိုဆိုးလာတယ်။ဒီငါနဲ့ပိုဆိုးလာတာဟာအစောကဆိုးလာတဲ့စစ်တပ်နဲ့ဆိုင်နေတယ်ခင်ဗျအဲ့တော့စစ်တပ်တို့ပြောရင်ဘုံယုံမှုနဲ့အောင်လည်းဟာတော့အရှိဆုံးပဲဖြစ်ပါလေဒါကြောင့်ဘုံသာသမတတိဖြစ်ပါဘူးဖြစ်ဖြစ်ဖြစ်တိုင်းပြည်ရဲ့တိုင်းသားတွေနဲ့ပတ်သက်တဲ့အရေးကိုပြန်ကြေရပါပို့ပြီးတော့တောင်းဆိုးသွမ်းနိုင်တယ်လို့ကျွန်တော်လည်းယူဆပါတယ်ခင်ဗျ
တိုင်းရင်းသားဒေသတချို့ကလူတွေက NLD အစိုးရရဲ့တိုင်းရင်းသားတွေဘောသဘောထားကိုသိမကျေနပ်ကြဘူးအစမ်းမကျေကြဘူးအဲ့ဒါကြောင့်ဘုဒ္ဓမြတ်မြောင်းဟန်ကတော့တိုင်းသားနဲ့ပူပြီးနိစ္စမှုရှိမယ်ဆိုပြီးတွေးတဲ့အတွေ့အကြုံလည်းရှိပါတယ်။တကယ်လို့ပါတီတပါတီစီးနှံအစိုးရမဖွင့်နိုင်တဲ့အခြေအနေဖြစ်နေရင်ညှိမောင်းဖွင့်မယ်ဆိုရင်တော့မှပဲတမတော်လူလာတဲ့ဘက်နဲ့ပေါင်းပြီးဖွင့်နိုင်တယ်ဆိုရက်သဘောထားတွေလည်းထွက်နေရကြားပါတယ်။အဲ့ကိစ္စကဘယ်လုံးဝမဖြစ်နိုင်ဘူးလို့ဆက်ထင်ပါလား။
ဒုက္ခပေါ်နီလာတဲ့အခါမှာနိုင်ငံရေးစလုပ်နေတဲ့နိုင်ငံရေးပြည်ကွန်းတွေမျိုးမျိုးနဲ့ဆောင်ရွက်လာကြတော့ဒါစဉ်းစားမှုတွေအမျိုးမျိုးထွေပြားလာကြတာတော့အမှန်ပါပဲသို့သော်လည်းပဲမဲပေးမဲ့လူတွေရဲ့စဉ်းစားချက်ကတော့တော်တော်လေးတည်ငြိမ်ပြီးတော့ရင့်ကျက်လာတယ်လို့ကျွန်တော်တို့ယူဆပါတယ်သို့သော်လည်းပဲလူကအမျိုးမျိုးပေါ့ဗျာဒီလိုကာလမှာဘေးကျွေးပြီးတော့ခွန်ပြီးတော့လုပ်တဲ့ကိစ္စတွေဖြစ်နိုင်တယ်အဲဒီအရည်လည်းမရှိဘူးလို့ပြောလို့မရဘူးအဲဒီလည်းငါးနှစ်စာလောက်ထားတာအမေရကျက်တီအတွက်ပိဆက်ကောင်းပြစ်ပိဆက်မယ်မဆန်တဲ့နေမျိုးတစ်ခုရှိကောင်းရှိမယ်ပြောလို့တော့မရဘူးပေါ့နော်အဲဒီလေးတော့ဝိပန်းကဆုံးလေးတဲ့အတွက်မြေမြေဖြစ်နိုင်တယ်လို့ပဲဟိုယူဆပါလိမ့်မယ်ကျွန်
တော်လည်းကျေးဇူးပါရှင်ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့နိုင်ငံရေးအရာပူပြီးတော့တည်ရပြင်းပြစနာနိုင်လို့ရတယ်ပြည်သူတွေနဲ့ရွေးကောက်ပွဲနှိကလာတဲ့အခါမှာကိုယ်စလဲရီပါတီတွေနဲ့ပြိုင်ပွဲဝင်နေတဲ့ထိတွေ့မှုကလည်းများများလို့တော့ပေါ့ဆရာအပြန်အလှန်လွတ်လွတ်လပ်ပြောနိုင်တဲ့ဓာတ်တူတိုင်ခွင်းမှာ level playing field ရပြီးတော့သူပြောနိုင်ဆိုနိုင်တဲ့အခြေအနေရတဲ့လူကတော့ပေါ့ဆရာပို့ပြီးတော့မြန်မာနိုင်ငံမှာအခုထိတော့ရတာသိမတွေ့သေးဘူးဆရာ covid 19ကြောင့်လားနိုင်ငံရေးအခြေအနေကြောင့်လားဆရာ
ဒီကိုရိုနာဗိုင်းရပ်စ်ပိုးဆက်ရောဂါကြီးကြောင့်ရုပ်ောက်ပွဲကိုကျောင်းဘုရှိမှာတော့အမှန်ပဲအမလောင်းလေးကကောင်းကောင်းနေနဲ့ပြီးမဲ့ပေးတဲ့လူတွေတွင်ဘုရားမဆောင်ဆန်တာတော့စက်ကံမတွေမထိုင်တဲ့တွေအပြာအလားနားလည်းမှုအပိုင်းမှာတစုံကြရတော့ပါနေတဲ့ရှိပါလေခင်ဗျာ
COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ထိုးနေနိုင်တဲ့အခြေအနေကိုမျှော်ရှိပေးခဲ့မှာလူစုလူဝေးတွေကို COVID-19 သက်မဲ့ချက်တွေနဲ့အတူတဆင်ချင်းပြန်လည်ခွင့်ပြုသွားဖို့ပြင်ဆင်နေတာကိုတည်မြင်နေရပါတယ်။ COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ရရှိနိုင်မှုကလည်း6လနဲ့အထက်ကြာမြင့်နိုင်အောင်မယ်လို့ပညာရှင်တွေကခန့်မှန်းသုံးသပ်နေတာကြောင့်ကာဝေးဆေးတွေလုံလုံလောက်လောက်မရရှိနိုင်သေးခင်မှာရောဂါကူးစက်မခံရစေဖို့အတွက်ကျွတ်တင်ကာဝေးနည်းလမ်းတွေကိုသတိပြုပြီးလိုင်းနာဆောင်ရွက်ကြရအောင်မှာပါ။တူတယောက်ချင်းစီကနေစပြီးကျွတင်ကဝဲနီလန်းတွေကိုမမေ့လျော့သတိပြုလိုက်နာဆောင်ရွက်သွားကြဖို့လိုတယ်လို့အထွေထွေယောဂါထုကုဆရာဝန်ကြီးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ်
တူးချင်းတူးချင်းနဲ့ဆောင်ရွက်ဖို့လိုပါတယ်အဲ့တော့ဆရာတို့အနေနဲ့ကိုယ့်ရဲ့ပတ်ဝန်းကျင်မှာဗိုင်းရပ်စ်ပိုမရှိဘူးဆိုပြီးတော့ဒီကဝဲနီလန်းတွေကိုမဆောင်ရွက်ဘူးဆိုရင်အကယ်၍များเนาะယောဂါပိုရှိတဲ့သူတွေပျောက်ကင်းသွားတဲ့လူကနေတဆင့်ပြန်လည်တွေ့တယ်ဆိုတာလည်းဆရာတို့အနေနဲ့ကြားသိနေရတယ်ပေါ့နော်အဲ့ဒီခါမှာဒီ quarantine center နေထွက်လာတဲ့သူပဲဖြစ်ဖြစ်ယောဂါပို negative ဖြစ်ပြီးတော့ဒီပြည်သူလူထုတွေပြန်ရောက်လာတဲ့သူတွေကပဲဖြစ်ဖြစ်တန်တဲ့လူတွေစီကိုကူးစက်နိုင်မှာသေးတယ်ဆိုတဲ့အသိလေးထည့်ထားဖို့လိုပါတယ်။ဒါကြောင့်ကာကွယ်ရေးနည်းစနစ်တွေကိုရှင်းချလို့မဖြစ်သေးပါဘူး
။ ကာဝတ်လျှော့လုပ်ငန်းကိုလုပ်ကိုင်နေတဲ့ကိုတက်ပိုင်စုကလည်းကိုဗစ် -19 ကာဝေးလှုပ်ဆောင်ချက်တွေကိုလူတိုင်းမပေါ်မဆနဲ့ဆက်ပြီးလှုပ်ဆောင်တင်တယ်လို့ယူဆပါတယ်အထူးသဖြင့်လူစုလူဝေးတွေကိုတနိုင်သမျှရှောင်ကျဉ်တင်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်အဓိကကလူစုလူဝေးရှောင်ရမယ်ခင်ဗျလူစုလူဝေးဘာဖြစ်လို့ရှောင်ရမယ်ဆိုတော့လူတွေစီမှာကဘလို့ယောဂဘူတွေရှင်းနေတယ်ဆိုတော့မသိနိုင်ဘူးလေအဲ့တော့ကြောင့်ကျွန်တော်အနေနဲ့လိုအပ်တယ်လို့လူစုလူဝေးများရဲ့နေရာတွေကနေရှောင်ရှားပြီးတော့နေရမယ်လို့ကျွန်တော်ယူဆပါတယ်
COVID-19 ကာဝေးလှုပ်ဆောင်ချက်တွေထဲမှာလူတွေကိုစီလိုက်နာလှုပ်ဆောင်ကြကြပေမဲ့လက်တွေမှာလိုက်နာလှုပ်ဆောင်ဖို့အခက်အခဲနေတဲ့အချက်တခုကတူနဲ့တူ၆ပေခွာပြီးနေထိုင်ရမယ်ဆိုတဲ့အချက်ပဲဖြစ်ပါတယ်။အထူးသဖြင့်ရုတ်တရက်ရုံဆင်းပြလို့တဲ့အချိန်မျိုးရင်းဘက်စကားတွေကိုစီးတဲ့နေရာမှာလိုက်နာဖို့အခက်အခဲနေကြတာပါ။ဝန်ထမ်းတခုဖြစ်သူကိုဇင်လင်းထွက်ကလည်းကက်စတမာတွေနဲ့စကားပြောတဲ့အချိန်ဝန်ထမ်းချင်းချင်းစကားပြောဆိုတဲ့အချိန်ဒီမှာတူနဲ့တူ၆ပေကွာကနေစကားပြောဆိုဖို့မလွယ်တာကြောင့်နှာခေါင်းစည်းတက်ဆင်တာနဲ့လက်တန်ရှင်လွတ်တာတွေကိုပိုပြီးကူးဆိုင်လုပ်ဖြစ်တယ်လို့သူ့ရဲ့အမြင်ကိုအခုလိုပြောပါရစေ။တ
ူနဲ့တူ၆ပေကွာတာဆိုရင်တော့အဆင်ပြေလို့ချွတ်ကြပါဗျာ။ဟိုလုပ်ငန်းရှင်နဲ့စကားပြောရတာတော့ကာစာမိုင်းနဲ့စကားပြောတဲ့ခါကျတော့အနည်းဆုံးနီးကတ်တော့ပြောရတယ်ဗျာ။အနည်းဆုံးဟိုဖြစ်တော့တစ်ပေ၂ပေလောက်တော့ဘာပြောရတယ်။အနည်းဆုံးကတ်တော့ကတ်ရမှာပဲ။ဟိုအဲ့လိုမှရောက်ဖို့ရှင်းပြီဆိုတော့ကိုလည်းမသိနိုင်ဘူးလေ။ဒါမဲ့ဟိုဖြစ်နေတော့အများအားမက်စတာထားတင်တယ်ကအိမ်မှာနေတဲ့အချိန်ကလွယ်လို့ပေါ့လက်ကတော့အများအားစေးနေရမှာပဲ
COVID-19 ဟာဒုတိယလှိုင်းအနေနဲ့ပြန်ဖြစ်နိုင်တယ်လို့ပညာရှင်တွေကသုံးသပ်ပြောဆိုထားတာကိုကြားသိနေရတာကြောင့်ကျေကျေကောင်းဝယ်မှုတွေကိုကူးဆိုင်လိုက်တာလှုံ့ဆော်နေတဲ့သူတွေထဲမှာကျောင်းသူတူဖြစ်သူမက်အေဘရယ်ကူကူလည်းပါဝင်ပါတယ် COVID-19 ဒုတိယလှိုင်းကိုလည်းအောင်အောင်မြင်မြင်ရှောင်လွှဲနိုင်မှုအတွက်လူတိုင်းကျေကျေကောင်းဝယ်ရေးတွေကိုမပေါ်ဆပဲဆက်လက်လိုက်တာလှုံ့ဆော်တင်တယ်လို့မက်အေဘရယ်ကူကူကအခုလိုပြောပါတယ
်ညီမသဘောတိုင်းဆိုရင်တော့အခုတည်းကဆက်ပြီးတော့လူတွေကကျေကျေကောင်းဝယ်မှုတွေလှုံ့တင်တယ်လို့ထင်တယ်ပေါ့နော်နည်းနည်းလေးပေါ်ဆသွားလိုက်တာနဲ့ဒီကောင်ကမဖြစ်ဘူးလို့တော့ညီမတို့ကြိုပြီးတော့မပြောနိုင်ဘူးပေါ့နော်အဲ့အတွက်ကြောင့်မို့လို့အခုချိန်နေရနေပြီးတော့တခါကျေကျေကောင်းဝယ်မှုတွေလှုပ်ထားမယ်ဆိုရင်တော့ဒါကအကောင်းဆုံးပါရှင
့်ရုတ်တရက်ရုံးစင်မှာဘက်စကားစီရတဲ့အခါကောက်ပေါ်မှာလူရဲများတာကြောင့်နှာခေါင်းစည်းတက်ဆင်ပြီးဟန်းကျဲကိုလည်းမဖြစ်မနေဆောင်ထားရတယ်လို့ကုမ္ပဏီဝန်ထမ်းတခုဖြစ်သူမတ်သိမ့်နန္ဒာဝင်းကသူ့ရဲ့အတွေ့အကြုံကိုအခုလိုပြောပါဗျ။ကျွတ
်တင်ကာကွယ်ဖို့လှုပ်ဆောင်ဖို့တော့ပို့ပြီးတော့ညီမဘက်ကလိုအပ်တယ်လို့ထင်တယ်။ဘာလို့လဲဆိုတော့အခုဆိုလို့ရှိရင်ညီမတို့ဂျုံသားဘတ်စကားပေါ်မှာလူအများညားတယ်လေ။ညားတဲ့အခါမှာမတ်တွေကတက်တင်တယ်။နောက်တစ်ခါကျတော့ကိုကဟန်းကျဲအမြဲတုံးတင်တယ်။ဟုတ်ဆိုတော့လက်တန်းနဲ့ကိုင်းတာတွေပါလေဆိုလို့ရှိရင်သူတို့ကိုင်းတာလက်တန်းကိုရကိုင်းတာရှိတယ်လေ။လက်တန်းကိုတယောက်တည်းကိုင်းတာမဟုတ်ဘူးလေ။နော်အဲ့ခါကျတော့ညီမတို့ကဟန်းကျဲအမြဲတုံးတင်တယ်လို့ထင်တယ်။နေရာတိုင်းမှာဟန်းကျဲတွေထားပေးထားတင်တယ်လို့ထင်တယ်။
second wave လို့ခေါ်တဲ့ဒုတိယလှိုင်းကူးစက်ပြန့်နှံ့မှုကိုသတိထားဖို့လိုတယ်လို့ကမ္ဘာအနှံ့ကကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ကာဝေးဆေးတွေလုံလုံလောက်လောက်ရရှိလာမဲ့အချိန်မတိုင်ခင်အထိဒုတိယလှိုင်းကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အချိန်ဆွဲဆန့်ထားနိုင်မှသာနောက်ဆက်တွဲစုကြည့်တွေကိုရှောင်လွှဲနိုင်ကြမှာပါ။ဒုတိယလှိုင်းကူးစက်ပြန့်နှံ့မှုမကြုံတွေ့ရအောင်အချိန်ဆွဲဆန့်ထားနိုင်မှုအတွက်ပြည်သူတယောက်ချင်းစီအနေနဲ့ဘယ်လိုအချက်တွေကိုလိုက်နာလှုပ်ဆောင်ဖို့လိုပါသလဲလို့မေးကြည့်တဲ့အခါဒေါက်တာဦးမောင်ကျွန်နိုင်ကအခုလိုပြောပါတယ်
။မိမိပတ်ဝန်းကျင်မှာရောက်ရှိနေနိုင်တဲ့ virus ပိုးတွေမိမိခန္ဓာကိုယ်ကိုမဝင်ရောက်ရေးအတွက်ကိုဒီနှာခေါင်းစည်းကိုစနစ်ကျတပ်ဆင်အသုံးပြုရေးပေါ့เนาะအဲ့တော့မိမိတူတည်းရှိတယ်မိမိအိမ်ကမိသားစုဝင်နေတဲ့မှာဒီ mask တပ်ဆရာမလိုတော့လဲပဲเนาะမိမိမအပเนาะမိသားစုဝင်မဟုတ်တဲ့သူတခြားသူတွေနဲ့တွေ့ဆုံတဲ့အခါမှာဒီ3ပေ6ပေกว่าဝေးရနေတက်နိုင်သူနေထိုင်မယ်ပြီးလို့ရှိရင် surgical maskသို့မဟုတ်ဒီအဝင်းနဲ့ပြုတ်လုထားတဲ့ mask တွေကိုတက်ဆင်ထားဖို့လိုပါသေးတယ်နောက်တစ်ခါကျတော့မတော်တဆကင်တွယ်မိနိုင်တဲ့မိမိရဲ့လက်ကိုလည်း virus ပိုကင်းစစ်အောင်စနစ်တကျဆေးကြောဖို့ဒီအခုချိန်မှာလည်းအရေးကြီးနေပါသေးတယ်
COVID-19 ကာဝေးဆေးတွေလုံလုံလောက်လောက်ရရှိနိုင်တဲ့အခြေအနေကိုမျှော်ရှိသေးခင်မှာ COVID-19 ကာဝေးလှုပ်ဆောင်ချက်တွေကိုလူတိုင်းမပေါ်ဆပဲဆက်လက်လှုပ်ဆောင်နေကြဖို့အရေးကြီးတဲ့အကြောင်းတင်ပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပါ
VOA မြန်မာပိုင်းရဲ့ blogger ပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျမဆူမြတ်မောင်ပါ။ကိုလက်လှူရှားအားကစားလုပ်သူတွေ၊ကျန်းမာရေးလိုက်စားသူတွေဝတ်ဆင်ကြတဲ့ smart watch လက်ပတ်နာရီတွေအပါအဝင် wearable device ပစ္စည်းတွေကနေကို့မှာ covid-19 ရောဂါကူးနေပြီလားဆိုတာကြိုတင်သိနိုင်ဖို့လေ့လာနေကြပါပြီ။ကိုနဲ့မကွာနေနေညညဝတ်ထားကြလေးရှိတဲ့အဲ့ဒီပစ္စည်းတွေဟာကို့ခန္ဓာကိုယ်တွေကနှလုံးခုန်နှုန်းအသက်ရှူနှုန်းအချိန်အတိုင်းအတာကုန်ဆုံးသွားတဲ့ calorie စသဖြင့်အိပ်နေတဲ့အချိန်မှမကြမ်းကိုယ့်ရဲ့လှုပ်ရှားမှုတိုင်းကိုမှတ်တမ်းတင်ပေးပါရယ်သက်ဆိုင်တဲ့ app တွေမှာအဲ့ဒီမှတ်တမ်းတင်ထားတဲ့အချက်လက်တွေကိုသွားပြန်ကြည့်နိုင်တာမို့ကိုယ့်ရဲ့ကျန်းမာရေးအတွက်အင်မတန်အထောက်အကူဖြစ်တာပါဒါကြောင့်လဲဒီအချက်လက်တွေပေါ်မှာမူတည်ပြီး COVID-19 ရောဂါကူးသူတယောက်မှဘလို့အပြောင်းလဲဖြစ်တယ်လဲဒီအပြောင်းလဲတွေကြောင့်သူ့မှာ COVID ရောဂါရှိနေပြီလားဆိုတာကြိုတင်သိနိုင်ဖို့အတွက်သုတေသီတွေကလေ့လာနေကြတာပါအထူးသဖြင့်
ကိုဗစ်ရောဂါဖြစ်သူတော်တော်များများမှာရောဂါလက္ခဏာချက်ချင်းမပြတာမို့ကိုနဲ့မကွာဝတ်ဆင်ထားတဲ့ wearable device တွေကတဆင့်ကြိုသိနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်။အဲ့လိုလေ့လာနေကြတဲ့အထက်မှာ American ပြည်ထောင်စု Stanford ဆေးသက္ကသိုလ်ကသုတေသီတွေလည်းပါဝင်ပါတယ်။ iWatch, Garmin, Fitbit စတဲ့အမျိုးစုံရှိတဲ့ smart watch နိုင်တွေအပြင် Aura ဆိုတဲ့ smart lens ကိုဝတ်ကြသူ9000ကဒီသုတေသနမှာပါဝင်ပြီးတော့သူတို့အချက်အလက်တွေကိုမျှဝေထားပါတယ်။အဲ့ဒီထဲက31ယောက်ကတော့ COVID-19 ရောဂါအတည်ပြုလူနာတွေဖြစ်ကြပါတယ်
။ So what happens is when you get ill, even before you know it, your body starts changing, your heart rate goes up.
နေမကောင်းဖြစ်ပြီဆိုတော့လည်းကိုယ့်ရဲ့ခန္ဓာကိုယ်မှာစပြီးတော့အပြောင်းလဲဖြစ်ပါတယ်။နှလုံးခုန်နှုန်းတွေကပိုပြီးတော့မြန်လာပါတယ်။နှလုံးခုန်နှုန်းတွေမမှန်တော့ဘူးစသဖြင့်မျိုးစုံပြောင်းလဲသွားပါတယ်။ဒါတွေကို smart watch နိုင်တွေကလည်းတစ်ချိန်လုံးတိုင်းတာပေးနေတာပါ။သူတို့တနေ့တနေ့လုံနေတဲ့တိုင်းတာမှုအချိန်ပေါင်းက2သိန်းခွဲလောက်ကိုရှိပါတယ်။အဲ့တော့ကြောင့်ကုမာယောဂလက္ခဏာမပြခင်ကတည်းကခန္ဓာကိုယ်ထဲမှာဖြစ်နေတဲ့အပြောင်းလဲတွေအားလုံးကိုသူတို့ကမှတ်တမ်းတင်နေပါတယ်။အဲ့ဒီချက်ကတိတ်ကိုအရေးပါတယ်လို့ထင်ပါတယ်
။ Stanford ဆေးသက္ကသိုလ်ကပါမောက်ခ Michael Snyder ဖြစ်ပါတယ်။တချို့သူတွေမှာ COVID-19 ယောဂလက္ခဏာကိုချက်ချင်းမပြကြတာမို့ယောဂဖြစ်တယ်လို့သိလိုက်ချိန်မှာသူတို့ကတဆင့်ဘယ်နှယောက်ကိုကူးစက်ဆေးခဲ့တယ်လဲဆိုတာမသိနိုင်ပါဘူး။ Stanford သက္ကသိုလ်ကလေ့လာနေသူCOVID-19 အတည်ပြုလူနာ31ယောက်ထဲက80ရာခိုင်နှုန်းဆိုရင်ယောဂလက္ခဏာမပေါ်ခင်တည်းကသူတို့ဝတ်ဆင်ထားတဲ့ wearable device ပစ္စည်းတွေရဲ့မှတ်တမ်းတွေအရခန္ဓာကိုယ်ရင်းမှာအပြောင်းအလဲဖြစ်နေတာကိုတွေ့ခဲ့ကြပါတယ
်။ In about 80% of the cases we can see heart rate go up when someone gets ill. What's powerful is
လေ့လာတဲ့သူ80ရာခိုင်နှုန်းလောက်မှာစပြီးတော့နေမကောင်းဖြစ်တာနဲ့နှလုံးခုန်နှုန်းစတင်မြင့်တက်သွားတာတွေ့ရပါတယ်။အနည်းဆုံး80ရာခိုင်နှုန်းလောက်ကယောဂလက္ခဏာမပြခင်မှာကိုအလုံးခုံလုံးတွေပို့ပြီးတော့မြန်လာတာတွေ့ရပါတယ်။ကျွန်တော်တို့လေ့လာတဲ့အထက်ကတယောက်ဆိုရင်သူ့မှာယောဂလက္ခဏာမပြခင်9ရက်ခွဲလောက်ကလေးကနှလုံးခုံလုံးပုံမှန်ထက်ပို့ပြီးတော့မြင့်တက်ခဲ့ပါတယ်။အဲ့ဒီ9ရက်ခွဲစလုံးသူ့မှာယောဂပိုးရှိနေတယ်ဆိုတာမသိဘဲနဲ့တခြားသူတွေကိုယောဂပိုးကူးစေခဲ့တယ်ဆိုတာရှင်းပါတယ်။ဒါကြောင့်ဒီပစ္စည်းတွေကကို့မှာယောဂလက္ခဏာမပြခင်ကြိုပြီးတော့သိနိုင်ဖို့အတွက်သိကိုကောင်းတဲ့ပစ္စည်းတွေပါ။အနည်းဆုံးပြန်ပြန်အဖြစ်3ရက်လောက်ကြိုပြီးသိနိုင်ပါတယ်။
သူတို့မျှော်လင့်သလိုကြိုပြီးသိနိုင်မယ်ဆိုရင်အမြင်ပန်းကျန်းမာနေပေမဲ့ COVID ရောဂါကူးနေသူတွေအနေနဲ့တခြားသူတွေနဲ့မထိတွေ့ပဲတီးခြားခွဲနေတာအသေးအချာဆေးစစ်ကုသမှုခံယူတာတွေကိုလုပ်နိုင်ကြမှာဖြစ်ပါတယ်။အရေးအကြီးဆုံးကတော့သူများကိုထပ်ဆင့်ပွားကူးတာကိုကာကွယ်နိုင်မယ်လို့သုတေသီတွေကပြောပါတယ်။လက်ပတ်နာရီမဟုတ်ပဲလက်စွပ်လိုဝတ်ထားရတဲ့ Aura ဆိုတဲ့ Smart လက်စွပ်ကိုတီထွင်ထားတဲ့ Aura Health Company ကလည်း San Francisco မြို့မှာရှိတဲ့ California တက္ကသိုလ်UCSF နဲ့ COVID-19 ယောဂါချုပ်တင်ရှိမရှိတွက်ဆနိုင်မလားဆိုတာကိုလေ့လာနေပါတယ်။တော်တော်လေးကောင်းတဲ့ရလဒ်တွေကြောင့် American Basketball အဖွဲ့ချုပ် NBA က Aura လက်စွပ်အကွေး2000ဝယ်ယူပြီးတော့ Basketball ကစားသမားတွေနဲ့ဝန်ထမ်းတွေကိုဝတ်ဆင်ခိုင်းထားတယ်လို့ Reuters သတင်းကပြောပါတယ်။အထူးသဖြင့်ကစားသမားတွေရဲ့နှလုံးခုန်နှုန်းကိုယ်အဘူးချိန်တွေကိုစောင့်ကြည့်နိုင်ဖို့ဖြစ်ပါတယ်
။ I think it's just given everyone more peace of mind and more safety.to be able to look at their app every morning and know how they're doing
app ပေါ်မှာကိုယ့်အခြေအနေဘယ်လိုရှိလဲဆိုတာမနေ့တိုင်းကြည့်နိုင်တော့စိတ်သက်သာရနိုင်ပါတယ်ပိုလုံခြုံစိတ်ချရတယ်လို့ထင်ပါတယ် NBA ကစားသမားတွေနဲ့ဝန်ထမ်းတွေကတော်တော်လေးပွင့်ပွင့်လင်းလင်းရှိကြပါတယ်ဒီနီးပညာသုံးတဲ့အပေါ်မှာလည်းတော်တော်လေးစိတ်ဝင်စားရှိကြပါတယ်ဒီနီးပညာကလည်းကစားသမားတွေပို့ပြီးလုံခြုံပေးခြင်းအောင်အထောက်အကူပြုဖို့လုပ်ပေးနေတာပါ
Aura Health Company အမှုဆောင်အရာရှိချုပ် Harit Rai ဖြစ်ပါတယ် NBA လိုပဲPGA တော့ခေါက်သီးအားကစားအဖွဲ့အစည်းကလည်းကိုကျမ်းမာရေးနဲ့ပတ်သက်လို့တောက်ရှောင်းမှတ်တမ်းတင်ပေးနိုင်တဲ့ Whoop ဆိုတဲ့လက်ပတ်တထောင်ကိုဝယ်ယူခဲ့တယ်လို့ Whoop Company ကိုတည်ထောင်သူ Will Ahmed ကပြောပါတယ
် Well Whoop has partnered with the PGA Tour to distribute Whoop to every player, caddy, media member. It's been a real success.
Whoop နဲ့ PGA Tour အဖွဲ့အစည်းတို့ပူးပေါင်းပြီးစာသမားတွေ၊ caddy တွေပွဲလာတဲ့သတင်းမီဒီယာသမားတွေအားလုံးကို Whoop လက်ပတ်ပေးထားပါတယ်သူတို့ခန္ဓာကိုယ်ထဲမှာဖြစ်နေသည်များအထူးသဖြင့်အသက်ရှူနှုန်းကိုဝုနည်းပညာကတိုင်းတာပေးနေတာပါ COVID-19 ရောဂါကိုနားလည်အောင်လုပ်တဲ့နေရာမှာဒီမှတ်တမ်းတွေကသိကိုအရေးကြီးပါတယ
်အရင်ကမရှိခဲ့သလိုကတ်ယောဂါတစ်ခုအနေနဲ့အချိန်တို့အတွင်းကဘာအနှက်ပြတ်နှက်ကူးစက်မယ်လို့ဘယ်သူမှကြိုတင်ခံမမထားခဲ့ကြတဲ့ COVID-19 ကတ်ယောဂါနဲ့ပတ်သက်လို့အခုမှပညာရှင်တွေကနားလည်နိုင်ဖို့အစွမ်းကုန်လေ့လာနေကြတာပါအဲ့ဒီထဲမှာအခုလိုကိုနဲ့မကွာဝတ်ဆင်ထားနိုင်တဲ့ကျန်းမာရေးမှတ်တမ်းတင်ပစ္စည်းတွေကနေတဆင့်ယောဂါကိုကြိုတင်ခံမှန်းနိုင်သလားဆိုတာကိုတွေ့လာကြတာဖြစ်ပါတယ်။ကျန်းမာရေးလိုက်စားသူတွေကြားအသုံးများတဲ့ Fitbit လက်ပတ်နာရီကုမ္ပဏီကလည်းအမေရိကန်နဲ့ကနေဒါနိုင်ငံက Fitbit သုံးသူတသိန်းနဲ့လေ့လာနေပါတယ်။အဲ့ဒီထဲမှာ COVID-19 အတည်ပြုလူနာ900ပါဝင်ပါတယ်။
So basically, we've gone in and looked at that data with the user's permission, and we've seen the changes in breathing rate and the changes in heart rate.
Fitbit ဝိကြသူတွေရဲ့ခွင့်ပြုချက်နဲ့သူတို့ရဲ့မှတ်တမ်းတွေကိုကျွန်တော်တို့စလေ့လာနေပါပြီ။ထင်ထားတဲ့အတိုင်းပဲအသက်ရှူနှုန်းနဲ့နှလုံးခုန်နှုန်းအပြောင်းလဲတွေကိုတွေ့ရပါတယ်။လောလောဆယ်ဒီအချက်လက်မှတ်တမ်းတွေကိုစုဆောင်းနေတဲ့အစ်စ်မှာကျွန်တော်တို့လေ့လာတွေ့ရှိတာတွေကိုခြေခံပြီးတော့ COVID-19 ရောဂါကူးပြီးဆိုတာကိုလူတွေစောစောသိအောင်လို့လုပ်နိုင်မဲ့ program မျိုးထွင်နိုင်ဖို့ကျွန်တော်တို့ရည်ရွယ်ထားပါတယ်။
ကိုကျမရဲ့အတွက်အိမ်နေချိန်မှာတော့အသက်ရှူနှုန်းနှလုံးခုန်နှုန်းတွေကိုမှတ်တမ်းတင်ပေးနေတဲ့ wearable smart device ပစ္စည်းတွေထဲမှာ Apple ရဲ့ iWatch နိုင်ကလောလောဆယ်ဈေးကွက်မှာနံပါတ်1နေရာယူထားပြီးတော့ Samsung ရဲ့ smart watch တွေကလည်းဒုတိယနေရာမှာရှိပါတယ်။အခုလိုလက်ပတ်နိုင်မှာမဟုတ်ဘဲကိုမှအမြဲဝတ်ဆင်ထားနိုင်တဲ့တခြားပစ္စည်းတွေလည်းအစုံရှိနေပါပြီ။သိပ္ပံပညာရှင်တွေကလည်းဒီပစ္စည်းတွေကနေတဆင့်အမှားအယွင်းမရှိတွက်ချက်ပြောပြနိုင်ဖို့စူးစမ်းလေ့လာနေကြပါတယ်ရှင်ကျွန်မဆုမြတ်ပါမှာ
တန်ကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammy's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင
်အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးပါပါလူငယ်လူရွယ်တွေအနေနဲ့ COVID-19 ကမ္ဘာကာယရောဂါကူးစက်ပြန့်နှံ့မှုကာကွယ်ရေးအတွက်အပေါင်းအသင်းတွေစုဝေးတာနဲ့ပါတီပွဲသွားတာတွေမလုပ်ကြဘူး WHO ကမ္ဘာကျန်းမာရေးအဖွဲ့တာဝန်ရှိသူတွေကဗုဒ္ဓဖူးနေမှာတိုက်တွန်းလိုက်ပါတယ်ဒီ virus ပိုးပြန့်ပွားနေမှုနှိမ့်ခွင့်အောင်ဒါမှမဟုတ်ရက်သွောင်းအောင်အရေးပါတဲ့ခန္ဓာကနေလူငယ်တွေပါဝင်ကူညီဖို့လိုနေပြီလို့ WHO အရေးပေါ်ဆန်ရအကြီးအကဲနဲ့ကူးစက်ရောဂါပြန့်ပွားမှုကာကွယ်မှုဆန်ရပညာရှင်တို့ကတိုက်တွန်းလိုက်တာပါမြန်မာနိုင်ငံဆန်ရ American သမ္မတကြီးဖြစ်တဲ့သမ္မတ Donald Trump အဆိုပြုတင်သွင်းခဲ့တဲ့ Thomas L. Vidal ကို American အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီမှဗုဒ္ဓဖူးနေမနေ့က online ကနေတဆင့်ကြားနာပွဲပြုလုပ်ခဲ့ပါတယ်သူဟာမြန်မာနိုင်ငံဆိုင်ရာသံတမန်ကြီး Scott Marshall နေရာမှာတာဝန်ယူရမှာဖြစ်ပါတယ်။ Mr. Vidal ဟာ2014ခုနှစ်ကနေ2018ခုနှစ်ထိအိန္ဒိယနိုင်ငံမွန်ဘိုင်းမြို့မှာ American ကောင်စစ်ဝင်ချုပ်မဖြစ်ခင်မြန်မာနိုင်ငံဆိုင်ရာတန်ရုံးဒုတိယအကြီးအကဲဖြစ်တဲ့တာဝန်ထမ်းဆောင်ခဲ့သူဖြစ်ပါတယ်။ဒါကြောင့်တောင်အာရှနိုင်ငံတွေနဲ့ပတ်သက်လို့ကောင်းကောင်းသိထားတဲ့သူတဦးကိုမြန်မာနိုင်ငံအတွက်ပထမဆုံးသံမတ်ဖြစ်တဲ့ခန့်အတာမျိုးဖြစ်လာနိုင်ပွဲရှိတယ်လို့နိုင်ငံရေးအကဲခတ်တွေကသုံးသပ်ကြပါတယ်။လက်နက်အစိုးရဝန်ကြီးများအဖွဲ့ကဘေရွတ်မြို့ကိုသတင်းနှစ်ပတ်နိုင်ငံတော်အရေးပေါ်အခြေအနေကြေညာလိုက်ပါတယ်။ဒါအပြင်လူပေါင်း100ကျော်သေဆုံးခဲ့ရတဲ့ဘေရွတ်မြို့ကစိတ်ကြမ်းကုန်လောင်ရုံပောက်ကွဲမှုနဲ့ဆက်နွယ်နေသူမှန်သမျှကိုနေအိမ်ချချုပ်ချထားဖို့လဲလက်နက်အစိုးရကစစ်တပ်ကိုအမိန်ပေးခဲ့ပါတယ်။အင်္ဂါနေ့ကပောက်ကွဲမှုတွေဇက်တိုက်ဖြစ်ပွားခဲ့ပြီးတဲ့နောက်မှာအခုလိုအရေးပေါ်အခြေအနေကြေညာလိုက်တာဖြစ်ပြီးဒီအခြေအနေမှာစစ်တပ်ကိုအာဏာပြစ်ပေးထားတာပါ။ပောက်ကွဲမှုဖြစ်ပွားတဲ့အကြောင်းရင်းကိုအခုထိမသိရသေးပါဘူး။ထိုင်းစုကဆန့်ကျင်ကျောင်းသားဆန္ဒပြပွဲတွေကိုစီစဉ်ခဲ့သူ၅ဦးကိုလူစုဝေးမှုတားမြစ်တဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာအရေးပေါ်ဥပဒေချိုးဖောက်မှုနဲ့ထိုင်းရဲတပ်ဖွဲ့ကစင့်ခေါ်လိုက်ပါတယ်။ထိုင်းနိုင်ငံမှာဇူလိုင်လလေကလေးကကျောင်းသားတွေဥဆောင်တဲ့အစိုးရဆန့်ကျင်ဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုတွေ့နေရပြီးသူတို့ကလက်ရှိဝန်ကြီးချုပ်ယာရူးကနေနှုတ်ထွက်ပေးဖို့နဲ့စစ်တပ်ရေးဆွဲထားတဲ့အခြေခံဥပဒေပြင်ဆင်ပေးဖို့တောင်းဆိုနေကြတာဖြစ်ပါတယ်။ချစ်တဲ့ပြည်နေမနေခင်သတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာချပါစေ။ VOA ကိုနားဆင်နေတဲ့ကျေးဇူးတင်ပါတယ်။ကျမခင်ဗျာတက်ပါ
This program has come to you from the Voice of America, Washington.